Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်မတ်လ2ရက်ဗုဒ္ဓဘုနေ့နေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီရင်းပထမရွေးချယ်မှုတွေကိုပြည်နယ်ပေါင်း17ခုမှာအင်္ဂါနေ့ကကျင်းပနေတာမှာဒေါ်နယ်ထရမ့်နဲ့ဟီလာရီကလင်တန်တို့ကအသာစီးရနေပါတယ် IS ကြာစွန်ကန်ရောက်လိမ့်မယ်ဆိုတာကိုဘင်လာဒင်ကကြိုတင်ဟောကင်းထုတ်ခဲ့ပါတယ်မြန်မာနိုင်ငံမှာဒုသမလောင်အမည်စင်းတွင်တင်မဲ့ရက်တွေကိုမူလကမလ18ရက်နေ့အဖြစ်သတ်မှတ်ထားရကနေမလ10ရက်နေ့ကိုရှေ့တိုးပြင်ဆင်သတ်မှတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်လာရေအမေရိကန်ပြည်ထောင်စုမှာတော့ Super Tuesday ခေါ်အင်္ဂါနေ့ပါတီတွင်သမ္မတလောင်ပနာမရွေးကောက်ပွဲတွေကျင်းပနေပြီးရွေးကောက်ပွဲကျင်းပနေတဲ့အချိန်ထိလဲသက်ဆိုင်ရာကိုယ်စားလှယ်တွေကမဲဆွယ်စည်းရုံးနေကြပါတယ
် Hillary Clinton does not haveThe strength or the stamina to become president, I'm telling you.
ဒါကတော့ billionaire တတိယ Donald Trump ပြောသွားတာပါ။ဘဲကိုယ်စားလှယ်တွေတမနာလောင်းဖြစ်ဖို့ရှေ့ကပြေးနေတယ်လဲဆိုတာကိုနောက်ပိုင်းမှာနားဆင်နိုင်ပါတယ်။အဲဒီနောက်ကုလသမဂ္ဂထိပ်တန်းအရာရှိတဦးသူတွားရောက်ခဲ့တဲ့မြန်မာနိုင်ငံခီးစင်မှာဘာတွေတွေ့ခဲ့ရတယ်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါအပြင် American Dollar တသန်းကျော်ကိုနှစ်နာချီအဖြစ်မြန်မာအလုပ်သမားတွေကိုပေးဖို့ထိုင်းအလုပ်ရှင်ကသဘောတူလိုက်တဲ့ဆိုတဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်။
Super Tuesday အင်္ဂါနေ့မှာပြုတ်လုတဲ့မဲပေးရွေးချယ်မှုတွေမှာ Republican Party က Donald Trump နဲ့ Democratic Party က Hillary Clinton တို့ဟာသူတို့ပါတီအစည်းအဝေးကိုသမ္မတရွေးကောက်ပွဲမှာကိုစားပြုရှင်ပြိုင်နိုင်ရေးအနိုင်ရဖို့တဖြည်းဖြည်းနှိစက်လာနေကြပြီဖြစ်ပါတယ်။ American နိုင်ငံတဝမ်းပြည်နယ်အတော်များများကမဲဆန္ဒရှင်တွေဟာပါတီကိုကိုစားပြုရှင်ပြိုင်ကြမဲ့သမ္မတလောင်းတွေကိုဒေသဆန္ဒချင်းအင်္ဂါနေ့ကမဲပေးနေကြတာဖြစ်ပါတယ်။အခုနှစ်ဇူလိုင်လအတွင်းကျင်းပမဲ့ပါတီညီလာခံတွေမှာသမ္မတကိုယ်စားလှယ်လောင်းနေအဖြစ်မီတင်သွင်းခံရဖို့အတွက် Super Tuesday ပြည်နယ်တွေကကိုယ်စားလှယ်၄ပုံ၃ပုံရရှိနိုင်မှာဖြစ်ပြီးဒီနေ့ဟာလာပေါင်းများစွာမဲဆွဲစည်းရုံးကြတဲ့သမ္မတကိုယ်စားလှယ်လောင်းနေအတွက်တရက်ထက်မှပြည်နယ်အများပြားတပြိုင်တည်းကျင်းပတဲ့နေ့လည်းဖြစ်ပါတယ်။2018ခုနှစ်ဇန်နဝါရီလမှာရာထူးကနေအနားယူထားမဲ့သမ္မတဘရက်ကိုဘားမားနေရာကိုအစားထိုးတာဝန်ယူမဲ့သမရဖြစ်လာရေးအတွက်နိုဝင်ဘာလမှာတနင်္ဂနွေလုံးတိုင်းတာနဲ့ကျင်းပမဲ့ရွေးကောက်ပွဲမှာပါတီကိုကိုစားပြုရှင်ပြိုင်နိုင်ဖို့အတွက်စူးစမ်းနေကြတာဖြစ်ပါတယ်။ Republican Party ဘက်မှာ billionaire တထေးကြီး Donald Trump ဟာ Super Tuesday မှာပြည်နယ်ပေါင်း17ပြည်နယ်ကအစိုးရတွေကဥဆောင်ပြုလုပ်တဲ့ပါတီတွင်ရွေးချယ်မှုတွေမှာပြည်နယ်တိုင်းပြည်ရဲ့အနောက်တောင်ပိုင်း Texas ပြည်နယ်ကလွဲလို့ကျန်တဲ့10ပြည်နယ်စလုံးမှာအနိုင်ရမယ့်အလားအလာရှိနေတယ်လို့နိုင်ငံရေးစစ်တမ်းတွေမှာဖော်ပြထားပါတယ်။ Texas ကTrump ရဲ့ပြိုင်ဘက် Ted Cruz ရဲ့ပြည်နယ်ဖြစ်တာကြောင့်အဲ့ဒီမှာ Ted Cruz ကအနိုင်ရမယ်လို့ဆိုပါတယ် Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအဖြစ်2009ခုနှစ်ကနေ2013ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့တဲ့ Hillary Clinton က Super Tuesday 17ပြည်နယ်တဲကအများစုမှာအနိုင်ရလိမ့်မယ်လို့ခန့်မှန်းထားကြပါတယ
်စီးရီးယားနိုင်ငံမှာရန်လုံတိုက်ခိုက်မှုတွေရပ်ဆဲသွားခြင်းဟာ9နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ဖို့အတွက်မျှော်လင့်ချက်ရောင်ကြီးတန်းလာတာဖြစ်တယ်လို့စီးရီးယားသမ္မတဘာရှာအဲအာဆက်ကအင်္ဂါနေ့ကပြောလိုက်ပါတယ်။အာဆက်ကသူ့အဆိုရအနေနဲ့အပြစ်ရသဘောတူညီချက်ရဖို့လှုပ်ရှားရှိတာဆက်လုပ်သွားမယ်လို့ဂျာမန်ရုပ်သံလွှင့်ဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခန်းမှာပြောလိုက်တာပါ။အမေရိကန်နိုင်ငံသားရင်းဝန်ကြီးဂျွန်ကယ်ရီကလာမယ့်ရက်အနည်းငယ်ဟာစီးရီးယားပြည်ပခန့်ရောကြဖို့ရည်မှန်းချက်အတွက်အရှိန်အဟောင်မြင့်လှုပ်ဆောင်ရမှာအလုံးကြီးအရေးကြီးတယ်လို့ပြောခဲ့ပါတယ်။စီးရီးယားနိုင်ငံမှာ IS သွေးကြတွေနဲ့ Al-Qaeda နဲ့ဆက်သွယ်မှုရှိတဲ့ Jihad al-Nusra အဖွဲ့တွေကိုချမ်းလတ်ထားပြီးအစိုးရလိုလားတဲ့တိုက်ခိုက်ရေးသမားတွေနဲ့အတိုက်ခံအုပ်စုတွေအကြားမှာတိုက်ခိုက်မှုတွေကိုရပ်တန့်ထားဖို့အတွက်သဘောတူညီချက်၄ရက်မြောက်ရောက်လာချိန်မှာဂျွန်ကယ်ရီကသတင်းတောက်တွေကိုပြီးခဲ့တဲ့တနင်္လာနေ့ညနေကအခုလိုပြောလိုက်တာဖြစ်ပါတယ်
။အနောက်အုပ်စုနိုင်ငံတွေအပေါ်အနိုင်မရမီအစ္စလာမစ်နိုင်ငံတော်ထူထောင်ကြောင်းထုတ်ပြန်မဲ့ IS အစ္စလာမစ်စစ်သွေးကြွတွေရဲ့ကြိုးပမ်းမှုမှန်သမျှဟာအောင်မြင်မှာမဟုတ်တဲ့အကြောင်းအိုဆာမာ ဘင်လာဒင်ကသူမတည်ခင်ကကြိုတင်ဟောကင်းထုတ်ခဲ့ပါတယ်။ဘင်လာဒင်တည်ဆုံခဲ့တဲ့ပါကစ္စတန်နိုင်ငံအဘူဒါဘီမြို့မှာရှိတဲ့အယ်ခီရာကောင်းဆောင်ရဲ့နေအိမ်ကို Navy Seal American Legion တပ်ဖွဲ့တွေက2017ခုနှစ်အတွင်းဝင်ရောက်စီးနှင်းမှုကနေတင်ဆက်ရမိခဲ့တဲ့ဆာရွက်ဆာရနေတွေကနေလေးဝက်အဆင့်ချော့ချပြီးထုတ်ပြန်လိုက်တဲ့အထောက်အထား113မျက်နှာထဲမှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်။အခုလို အာရဗျလိုရေးသားထားပြီးအမေရိကန်ထောက်လိုင်းရေးအေဂျင်စီကဘာသာပြန်ထားတဲ့အဲ့ဒီအထောက်အထားတွေအရဘင်လာဒင်ဟာစီမံကုကဲရေးမှာလက်တွေ့ကျပြီးသူထူထောင်ခဲ့တဲ့အဖွဲ့ပြုတ်ပြတ်မသွားအောင်စ조사လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲစိုးရိမ်တန်တရားစိတ်တွေကြီးထွားလာနေတယ်လို့ဆိုပါတယ်။ဒါ့အပြင်2000ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာလူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုအမင်ပေးခဲ့တဲ့ဘင်လာဒင်ကသူ့ရဲ့ပုဂ္ဂိုလ်ရေးပိုင်ဆိုင်မှုအမေရိကန်ဒေါ်လာ26သန်းခန့်ကနေအများစုကိုအာလရှင်မြတ်အတွက်ဂျီဟတ်ဘာသာရေးစစ်ဆင်နွှဲဖို့အသုံးပြုစေလို့ကြောင်းတေရန်စာရေးခဲ့တယ်လို့ဆိုပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီဟာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার စံသက်မှုတွေနဲ့တာဝဲပစ်ဒုံးကြီးစံသက်ပစ်လွှတ်ခဲ့တာအတွက်အရေးယူပိတ်ဆို့မှုအသစ်တွေချမှတ်ဖို့ဆုံးဖြတ်ချက်အတွက်မဲခွဲဆုံးဖြတ်တာကိုဗုဒ္ဓဖူးနေ့အထိရွှေ့ဆိုင်းလိုက်ပါတယ်ဒီမဲခွဲဆုံးဖြတ်မှုကိုအင်္ဂါနေ့နေ့လယ်မှာလုပ်နိုင်ဖို့မျှော်လင့်ထားပေမဲ့ရုရှားနိုင်ငံကဒီဆုံးဖြတ်ချက်ကို24နာရီကြာပြန်လည်တုံ့တက်ဖို့တောင်းဆိုခဲ့တယ်လို့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့ကပြောပါရယ်အမေရိကန်ပြည်ထောင်စုကမူကြမ်းရေးဆွဲထားပြီးပြီးခဲ့တဲ့ကြာသပတေးနေ့ကတင်ပြခဲ့တဲ့ဒီဆုံးဖြတ်ချက်မှာမြောက်ကိုရီးယားအစိုးရကိုလုံးဝလက်နက်ဖြတ်သိမ်းဖို့မြောက်ကိုရီးယားနိုင်ငံတွေကကုန်ပစ္စည်းတင်သွင်းတင်ပို့မှုအားလုံးကိုမဖြစ်မနေစစ်ဆေးခံယူဖို့စစ်ရေးအရွယ်ချက်အတွက်အသုံးပြုနိုင်မဲ့ကုန်ပစ္စည်းတင်ပို့မှုအားလုံးကိုရက်တက်မှုတိုက်တွန်းထားပါတယ်ရုရှားနိုင်ငံဘက်ကဒီဆုံးဖြတ်ချက်စာရွက်စာတမ်းတွေကိုလေ့လာဖို့လိုတယ်လို့ကြေညာခဲ့တဲ့အတွက်မဲခွဲဆုံးဖြတ်ဖို့ရက်အနည်းငယ်နှောင့်နှေးသွားတာဖြစ်ပါတယ်ခင်ဗျာ
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတမရတော်မြေစီရင်တွေကိုလွတ်တော်နေရနဲ့တမရတော်ကိုယ်စားလှယ်အစုအဖွဲ့တွေအနေနဲ့မလ10ရက်နေ့မှာအပြည့်အသတ်တင်သွင်းဖို့ပြည်ထောင်စုလွတ်တော်နာရကမန်းဝင်းခိုင်တန်းကမနေ့ကကြေညာလိုက်ပါတယ်ဖေဖော်ဝါရီလ10ရက်နေ့ကကျင်းပခဲ့တဲ့ဒုတိယကြိမ်ပြည်သူ့လွတ်တော်ကနေဒုသမရအမိစီရင်ပြည်ထောင်စုလွတ်တော်ကိုတင်သွင်းခြင်းကိုမလ18ရက်နေ့လို့သတ်မှတ်ခဲ့ပြီးမှမလ10ရက်နေ့ကြာသပတေးနေ့ကိုပြင်ဆင်သတ်မှတ်လိုက်တာဖြစ်ပါတယ်လာမယ့်10ရက်မှာသမရလောင်းအမိစီရင်တွေတင်ပြရမှာဖြစ်ပေမဲ့လက်ရှိမှာပုံမှန်59စာလုံးဆိုင်ငံ့ရေးအစိုးရတင်သွင်းရေးကိစ္စတွေနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီတောက်တွင်မှာတော့အရာကြီးသမရတူတင်သွင်းပြီးတောင်ဆန်းစုကြည်ကအနောက်ကနေရပ်တည်သွားဖို့စီစဉ်ထားတယ်လို့သတင်းတွေထွက်ပေါ်နေပါတယ် NLD ပါတီအနေနဲ့အစိုးရအသစ်ဖွဲ့ပြီးသမရအသစ်တင်ပြရင်လည်းဆက်လက်ပြီးတော့59စာလုံးကိုပြင်ဆင်ဖို့နဲ့ဒီဥပဒေပြင်ဆင်ပြီးရင် NLD ပါတီကတင်ထားတဲ့သမရကနှုတ်ထွက်ပြီးတောင်ဆန်းစုကြည်ကဒုသမရလောင်းအမိစီရင်တင်သွင်းဖို့လှုံ့ဆော်နေတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒါပေမဲ့အဲ့ဒီသတင်းတွေကတော့အတည်ပြုလို့မရသေးပါဘူး NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအများဆုံးအနိုင်ရထားတာကြောင့်ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်အတွက်အမှတ်နေရအများစုအနိုင်ရထားရာပြည်သူ့လွတ်တော်အတွက်သမရလောင်းဒုတိယသမရတဦးအမျိုးသားလွတ်တော်အတွက်သမရလောင်းဒုတိယသမရတဦးတင်သွင်းဝင်ရှိမှာဖြစ်ပါတယ်တမရတာကိုယ်စားလှယ်တွေကလည်းသမရလောင်းဒုသမရတဦးတင်သွင်းရမှာဖြစ်ပါတယ်အဲ့ဒီထက်ကနေအများဆုံးရသူကသမရဖြစ်လာမှာဖြစ်ပါတယ်
အမေရိကန်သမ္မတဘားက်အိုဘားမားဟာအင်္ဂါနေ့ကအရေးကြီးတဲ့ Republican အထက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ရမှာတရားသူကြီး Antonin Scalia ရုတ်တရက်ကွယ်လွန်သွားလို့လစ်လက်နေတဲ့နိုင်ငံတော်တရားရုံးချုပ်ယာဒူးအတွက်ဘသူ့ကိုခန့်အပ်တဲ့လဲဆိုတာနဲ့ပတ်သက်ပြီးသဘောထားကွယ်လွန်မှုတွေအတွက်ဆွေးနွေးခဲ့ကြပါတယ်။အိုဘားမားဟာအင်ဗီရိုရုံးခန်းအတွင်းမှာအထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell နဲ့တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley တို့နဲ့အတူဒီမိုကရက်တစ်ပါတီခေါင်းဆောင်တွေဖြစ်တဲ့ဒုသမရဂျိုးဘိုင်ဒင်အထက်လွှတ်တော်အမတ်လူနည်းကစုခေါင်းဆောင်ဟယ်ရီဟစ်နဲ့အထက်လွှတ်တော်အမတ်ပက်ထရစ်လစ်ချီတို့နဲ့အတူတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သမရအိုဘားမားဟာ2019ခုနှစ်ဇန်နဝါရီလနှောင်းပိုင်းအထိတာဝန်ထမ်းဆောင်နေမှာဖြစ်တဲ့အတွက်သူ့အနေနဲ့တရားရုံးချုပ်ရဲ့လစ်လက်ရာထူးနေရာကိုယာထားပေးဖို့ဖွဲ့စည်းပုံအခြေခံဥပဒေအရတာဝန်ရှိတယ်လို့ပြောထားတယ်လို့ Republican Party ဝင်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်အနေနဲ့ကတော့အိုဘားမားရွေးချယ်တဲ့သူကိုကြားနာစစ်ဆေးပြီးအတည်ပြုပေးရမှာဖြစ်တယ်လို့ပြောဆိုထားပါတယ် Republican Party အများစုကလာမယ့်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်အထိတရားရုံးချုပ်ရဲ့လွတ်လပ်ရာထူးနေရာကိုမခန့်အပ်သင့်ဘူးလို့ပြောဆိုထားပြီးအိုဘားမားကဘသူ့ကိုအမည်အစင်းတင်သွင်းနေဖြစ်စေလက်ခံစမ်းသပ်မှာမဟုတ်ဘူးလို့ပြောထားတာဖြစ်ပါတယ်
Forbes CY magazine ကကမ္ဘာအချမ်းသာဆုံးဘီလီယံနာတထေးတွေရဲ့စာရင်းကိုထုတ်ပြန်လိုက်ပါတယ်။ဒီနေ့အတွက်ထုတ်ပြန်တဲ့စာရင်းမှာဘီလီယံနာတွေရဲ့အရေးအတွက်ဟာမနစ်ကတဲ့စာရင်းနဲ့ပဲမဲ့လေဒီစာရင်းဟာကမ္ဘာကြီးကြီးတဲ့ချမ်းသာတဲ့သူတွေရဲ့စာရင်းဖြစ်တယ်လို့ဆိုပါတယ်။ Microsoft company ကိုမှတည်သူ Bill Gates ဟာ February လလယ်ပိုင်းစာရင်းအရအမေရိကန်ဒေါ်လာ85ဘီလီယံချမ်းသာကျော်ဝသူအဖြစ်နဲ့နံပါတ်1နေရာကိုရောက်ရှိသွားပါတယ်။ Spain နိုင်ငံက Zara အဝတ်ထည်ကုမ္ပဏီနဲ့ Store ဆိုင်တွေမှတည်သူAmancio Ortega ကတော့ $68 ဘီလီယံနဲ့ဒုတိယအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ဆိုပါတယ်
။တရုတ်နိုင်ငံမှာဆယ်စုနှစ်များစွာအကြာအောင်ကလေးတစ်ယောက်ပဲယူစီတဲ့မူဝါဒကိုပြီးခဲ့တဲ့ဇန်နဝါရီလကရပ်ဆိုင်းခဲ့ပြီးမယ်။အရင်ကကလေးနှစ်ဦးဒါမှမဟုတ်ဒီထက်မကမွေးဖွားခဲ့တဲ့မိဘတန်ပေါင်းများစွာဟာနောက်ဆက်တဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ဒီထက်ကဇုံတွဲအများပြားဟာလူမှုရေးထိန်းသိမ်းကလို့ခေါ်တဲ့ဒဏ်ငွေတွေပေးဆောင်နေရတဲ့ဝန်ထုပ်ကိုထမ်းဆောင်ထားပြီးသူတို့မွေးဖွားခဲ့တဲ့ကလေးငယ်တွေကိုတရားဝင်နိုင်ငံသားအဖြစ်ပတ်ပုံတင်ခွင့်မရပဲရှိနေပါတယ်။
Direct from Washington, the voice of America,
VOA. ဟုတ်တယ်ဖုန်းနဲ့နက်ခင် VOA မြန်မာပိုင်းအစီအစဉ်လေးကိုသွားရှင်နေနားဆင်နေကြတာပါရှင်။အခုတော့ American ပြည်ထောင်စုမှ Data Center ချိန်အရအခုကျမတို့အတန်လှည့်နေတဲ့အချိန်ထိကျင်းပနေတဲ့ Super Tuesday ခေါ်အင်္ဂါနေ့သမရလောင်းပနာမရွေးကောက်ပွဲသတင်းကိုပြောပြမှာပါ။Democrat Party နဲ့ Republican Party တွင်တမနာလောင်းနေရာတွေရှင်ပြိုင်နေသူတွေအတွက်ဒီရွေးကောက်ပွဲဟာအလွန်အရေးပါပါတယ်။ Super Tuesday ခေါ်အင်္ဂါနေ့တမနာလောင်းပနာမရွေးကောက်ပွဲတွေကျင်းပနေတာဟာအခုကျမတို့အတန်လှည့်နေအချိန်မှာပဲမကြခင်နိုင်ပိုင်းတွင်မဲယုံတွေကိုပိတ်တော့မှာဖြစ်ပါတယ်။ပြည်내တရားစင်လောက်မှာကျင်းပနေတဲ့ရွေးကောက်ပွဲရလဒ်တွေမှာDemocrat ဘက်မှာနိုင်ငံသားဝင်ကြီးဟောင်း Hillary Clinton ကအသာစီးရနေပြီးတော့ Republican Party ဘက်မှာတော့ Billionaire တထေးကြီး Donald Trump ကရှေ့ကပြေးနေမယ်လို့လူထုစစ်တမ်းတွေကခန့်မှန်းထားကြပါတယ်။ကိုသိန်းထိုင်ဦးကအကြောင်းစုံကိုစူးစီးတင်ပြမှာပါ
။ Super Tuesday လို့ခေါ်တဲ့အင်္ဂါနေ့ကျင်းပတဲ့ပါတီတွင်းသမ္မတလောင်းရွေးကောက်ပွဲရလဒ်တွေကိုအခြေခံပြီး Democrat အတွက်ရော Republican အတွက်ရောဘယ်သူကိုသမ္မတလောင်းဖြစ်အမည်စင်းတင်သွင်းနိုင်မလဲပြက်ပြက်သားသားပို့ပြီးတော့မြင်လာရဖို့ရှိနေပါတယ်။ဒါကြောင့်လည်းမနေ့ကရွေးကောက်ပွဲတွေကျင်းပနေတဲ့အချိန်အထိကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးမှုတွေလုပ်နေကြတာပါ Republican Party မှာရှိကပြင်းနေတဲ့ Billionaire တထေးကြီး Donald Trump ကတော့ Ohio ပြည်နယ်မှာရောက်နေခဲ့ပါလေ
Hillary Clinton does not have the strength or the stamina to become president I'm telling you that
Hillary Clinton ဟာသမ္မတဖြစ်ဖို့အတွက်အင်အားရောရေရှည်သွားနိုင်စွမ်းရောမရှိပါဘူးကျွန်တော်ဒဲတို့ပဲပြောမယ်အစည်းအဝေးတစ်ခါတက်ပြီး9ရက်လောက်ပျောက်ပျောက်နေတာပဲကြည်ပါအစည်းအဝေးတွေမှာမေးခွန်းမေးတဲ့သူတွေနဲ့ကြုံညိပြီးလုပ်နေတာပါဒါမျိုးကျွန်တော်တို့မလုပ်ပါဘူ
းနိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကတော့မနေ့ကမန်နီဆိုတာပြည်နယ်မှာသူ့ကိုထောက်ခံတဲ့သူတွေနဲ့အတူရှိနေခဲ့တာပါရွေးကောက်ပွဲတွေမှာပုဂ္ဂိုလ်ရေးအရတက်ခဲမှုတွေကသမ္မတလောင်းဖြစ်ရေးမဲဆွယ်ပွဲတွေအတွင်းမလုပ်သင့်တဲ့လောက်ရဲဆိုပြီးသူကဝေဖန်ပြောဆိုပါတယ
် I'm just speaking out against bigotry and bullying wherever I hear it and I hear a lot of it from the Republican candidate
မတော်မတရားပို့ကြတာသဘောထားမတူတဲ့သူတွေကိုတိုက်ခိုက်တာမျိုးတွေမြင်ရသမျှဒီကိစ္စတွေကိုကျမအမြဲဆန့်ကျင်ပြောနေကြတာပါ Republican Party ကိုယ်စားလှယ်တွေကြားမှာလဲဒီလိုပြောဆိုတာမျိုးတွေကျမတော်တော်လေးကြားနေရပါတယ်သူတို့မဲဆွယ်တာတွေကအကြောင်းအရာတွေပေါ်အခြေခံဖို့မေ့နေပုံရတယ်စောကမော်ကပြောတာတွေကိုအဓိကထားနေတာတွေ့ရပါတယ
် CNN သတင်းဌာနနဲ့ ORC လူထုစစ်တမ်းအဖွဲ့ရဲ့ကောက်ခံချက်တွေအရဒီမိုကရက်ဘက်မှာ Hillary Clinton က55ရာခိုင်နှုန်းနဲ့သာစီးရနေပြီးအထက်လွှတ်တော်မှ Bernie Sanders က38ရာခိုင်နှုန်းရနေပါတယ် Republican ဘက်မှာ Donald Trump ကပဲ49ရာခိုင်နှုန်းနဲ့ရှေ့ကပြေးနေတာပါအင်္ဂါနေ့ပါတီတွင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေအတွင်း Texas ပြည်နယ်ကလွဲလို့တခြားပြည်နယ်တွေမှာ Donald Trump ရဲ့သာစီးရနိုင်မယ်လို့ခန့်မှန်းထားကြတာပါRepublican Party အတွင်းရှင်ပြိုင်နေတဲ့ Texas ပြည်နယ်ထဲလွှတ်တော်မှ Ted Cruz ကတော့အခုလိုပြောပါတယ
် I believe we're going to do very very well here in Texas. It's going to be up to Texans to make
ဒီ Texas ပြည်နယ်မှာကျွန်တော်တို့အခြေအနေသိကောင်းတယ်လို့မြင်ပါတယ်။နောက်ဆုံး Texas ပြည်နယ်ကပြည်သူတွေကသာအဆုံးဖြတ်ပေးရမှာပါ။ဒါကတန်တရားမရှိပါဘူး။ဘဲကိုစလဲမဆိုကိုယ့်ပြည်နယ်မှာတော့မနိုင်တော့ဘူးဆိုရင်တကယ်ပဲပြဿနာရှိပါလေ
။ Texas ပြည်နယ်ထဲလွှတ်တော်မှ Ted Cruz ကိုထောက်ခံတဲ့သူတွေထဲမှာ Hostel မှာနေထိုင်တဲ့မြန်မာအင်ဂျင်နီယာတူဖြစ်သူဦးမျိုးအေးသိန်းလည်းပါဝင်ပါတယ်။သူကမနေ့ကဟူစတန်မြို့မဲယုံကိုသွားပြီးမဲထည့်ခဲ့သူဒူးပါ။အ
ရင်ကတော့စိတ်ဝင်စားတာတော့ဒီမှာဒီနိုင်ငံကကျွန်တော်တို့ Texas ပြည်နယ်က Bush Country ပေါ့ဗျာ။ကျွန်တော်တို့ Bush and Million အမျိုးအစုံအစွတ်တွေကိုသူကကြိုက်ကြတဲ့အတွက်ကျွန်တော်တို့ကပထမမှန်းထားတာ Jeb Bush ကိုရှီအောင်မယ်လို့မှန်းထားတာ။ဒါပေမဲ့ Jeb Bush မရှိတော့ရဲ့အတွက်ဆိုကြောင်းတော့ကျွန်တော်ကလည်းနောက်ထပ်တရားပေါ့နော်နောက်ထပ် reliable ဖြစ်တဲ့တရားကို ိုကျွန်တော်တို့ရွေးကျွန်တော်အနေနဲ့ကျွန်တော်ရွေးချယ်ခဲ့တာဖြစ်ပါတယ
်။တက်ဆက်ပြည်နယ်အတွင်းသမ္မတလောင်းရွေးချယ်ပွဲဒီမှာလူဝင်မှုကြီးကြပ်ရေးကိစ္စကအဓိကလွှမ်းမိုးနေတယ်လို့သူမြင်တဲ့အကြောင်းဦးမျိုးအေးသိန်းကပြောပါတယ်။အမေရိကန်ပြည်ထောင်စုဗာဂျီနီးယားပြည်နယ်မှာကျင်းပတဲ့ဒီမိုကရက်ပါတီအတွင်းသမ္မတလောင်းပထမရွေးချယ်ပွဲဒီမှာတော့ဟီလာရီကလင်တန်ကိုထောက်ခံတဲ့သူများပါတယ်။မဲပေးခဲ့တဲ့သူတွေထဲမှာဗာဂျီနီးယားပြည်နယ် Fairfax County မှာနေထိုင်သူကိုငယ်လဲပါဝင်ပါတယ
်။သူလည်းဟိုအမှန်စိုးစားပြီးတော့ဆက်မြတ်တဲ့မျိုးသမီးပြပါပဲလေ။ဟိုသမိုင်းမှာဟိုဒီလိုမျိုးသမီးမျိုးအားမမရှိဘူးသေးဘူးလေအမေရိကန်သမိုင်းမှာအဲ့တော့ကျွန်တော်ကသူ့ကိုဟိုအမေရိကန်သမ္မတဖြစ်စေချင်တယ်ပေါ့နော်။နောက်ပြီးတော့ဒီမိုကရက်ပါတီကဒီကျွန်တော်တို့လူလက်တန်းသားတွေတော့ tax တွေပါလေလဲ short ချအောင်လို့နောက်ပြီး Obama care ဆက်မိုင်းနဲ့ပတ်သက်ပြီးတော့လည်းလှုပ်ဆောင်တာကြီးလို့
ဒါပေမဲ့လည်းဗာဂျီနီးယားပြည်ထောင်စုမှာနေထိုင်သူဒီမိုကရက်ပါတီဝင်အားလုံးဟီလာရီကလင်တန်ကိုထောက်ခံကြတာတော့မဟုတ်ပါဘူး။နောက်ထပ်မဲပေးခဲ့တဲ့သူမြန်မာနယ်ဘွားသူဖြစ်တဲ့ဒေါ်နီနီတင့်ကတော့သူဘန်နီဆန်ဒါစ်ကိုထောက်ခံခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။သူ့ကိုကြိုက်တာကသူကအများစုကောင်းကျိုးအတွက်ကိုအရန်ကိုစဉ်းစားတယ်။ပြီးတော့သူ့မှာ wisdom ရှိရလို့ကျွန်မထင်တယ်။သူ foreign policy မှာသူပိုနားလည်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ Syria တုန်းကရော Libya တုန်းကရောဒီ Middle East တိုင်းပြည်တွေက dictator တွေဒီလိုကြီးဘုံကနေဖြုတ်ချလိုက်လို့မရဘူးဆိုတာသူကအမျှော်အမြင်ရှိပြီးတော့သိခဲ့တယ်။အဲ့လိုလုပ်လို့မရဘူးဆိုတာ
Super Tuesday Incarnate တပ္ပဒမရွေးချယ်ပွဲရလဒ်ဒီကတော့အခုကျွန်တော်တို့အတန်းလွန့်ပြည်နိုင်ပိုင်းအတွင်းပြည်နယ်တစ်ခုပြည်တစ်ခုရလဒ်ဒီစက်တိုက်စုစုလို့တရားဝင်ထွက်လာမယ်လို့ခန့်မှန်းရပါတယ်။ဒီရွေးကော်ပွဲရလဒ်ဒီအရာပါတီတွင်းသမ္မတလောင်းပြိုင်ပွဲကြိုးဝိုင်းတဲ့ကနေဘယ်သူတွေလက်ပြနှုတ်ဆက်သွားကြမလဲဆိုတာကိုလည်းအားလုံးကစိတ်ဝင်တစားစောင့်ကြည့်နေကြပါလိမ့်ခင်ဗျာ
။ဒါကတော့ Super Tuesday ကိုစောင့်ကြည့်နေတဲ့ကိုသိန်းထိုင်ဦးကပြောပြသွားတာပါ။အခုတော့ NLD အစိုးရတက်လာရင်ဖြည့်ဆည်းရမယ့်မျှော်လင့်ချက်နဲ့ပတ်သက်လို့မြန်မာပြည်ရဲ့မျှော်လင့်ချက်ဝင်းတုတ်ကြီးဆိုတဲ့ခေါင်းစဉ်နဲ့ Washington DC မှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲအကြောင်းကိုကိုရိုင်းတက်ရောက်တင်ယူထားတဲ့ကိုငင်းချန်းကပြောပြပါအောင်ရှင်
။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာမြန်မာနိုင်ငံသားတွေဟာမျှော်လင့်ချက်တွေအများကြီးထားပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ကိုအကြီးအကျယ်မဲပေးခဲ့ကြပါတယ်။သူတို့ရဲ့မျှော်လင့်ချက်တွေမြင်မာတဲ့အတွက်ဖြည့်ဆည်းပေးဖို့ခက်ခဲမဲ့အကြောင်းဒီဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။တိုင်းသားတွေငြိမ်းချမ်းရေးကိစ္စ၊မြေသိမ်းရာသိမ်းကိစ္စနဲ့အလုံးပါဝင်တဲ့ဗတ်စုံဖွံ့ဖြိုးရေးကိစ္စတွေအပြင် NLD အစိုးရဧပြီလတက်လို့ရှိရင်စင်ခေါ်မှုတွေဖြစ်တဲ့မြေဆုံစီမံကိန်းပြန်လည်စတင်ရေးအဆရှိတဲ့ကိစ္စတွေကိုလည်းခက်ခက်ခဲခဲဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းဆွေးနွေးခဲ့ကြတာပါဒီစင်ခေါ်မှုတွေထဲမှာဒေါ်ဆန်းစုကြည်သမ္မတဖြစ်ရေးဟာလည်းဆွေးနွေးစရာတစ်ခုဖြစ်ခဲ့ပါတယ်ဝါရှင်တန်တက္ကသိုလ်ကပမော့ခမယ်ရီကော်လာဟန်ကဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဆွေးနွေးပွဲတွေကိုထောက်ပြပြီးအခုလိုပြောပါတယ်
I see no evidence that 59F was ever on the table.
ဘုလိုဆွေးနွေးတဲ့အခါမှာ59စာလုံးကိစ္စဆွေးနွေးတာမျိုးလုံးဝမတွေ့ပါဘူး။တက်မတော်သားအမတ်တွေကပဲဖြစ်ဖြစ်၊ကာကွယ်ရေးဝန်ကြီးဌာနကပဲဖြစ်ဖြစ်၊တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတိုင်ကပဲဖြစ်ဖြစ်ဖော်ပြတာမျိုးမရှိပါဘူး။သူ့ရဲ့မိခွန်းတွေကအစအရန်ရှင်းပါတယ်။ဖွဲ့စည်းပုံခြေခံဥပဒေအပေါ်တစ္ဆာစောင့်တည်ပြီးရာသပ်ပံကာကွယ်သွားမှာပါ
။နိုင်ငံသားဖြစ်တဲ့သားနှစ်ယောက်ရှိတဲ့ဒေါ်ဆန်းစုကြည်အတွက် 2008 ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးဟာအတားဆီးဖြစ်နေတာပါ59စာလုံးကသမ္မတအရေးချင်းထဲမှာပါဝင်တဲ့ပုံမှန်တစ်ခုဖြစ်ပြီးတော့သမ္မတကိုယ်တိုင်နဲ့တာသမီတူဦးဒါမှမဟုတ်သူတို့ရဲ့ဇနီးတဲ့ခင်မွန်းတဲ့တွေကနိုင်ငံသားဒါမှမဟုတ်နိုင်ငံသားဩဇာခံမဖြစ်စေရလို့ရေးသားထားတာပါဒေါ်ဆန်းစုကြည်သမ္မတဖြစ်ရင်းနဲ့ပတ်သက်လို့ Open Myanmar Initiative ရဲ့အကြီးတန်းအကြံပေးကိုအောင်တင်ကအခုလိုပြောပါဗျ
။ကျွန်တော်မြင်တာကတော့ဟိုဒေါ်ဆန်းစုကြည်ကိုနိုင်ကလည်းသူသမ္မတဖြစ်ခြင်းမဖြစ်ခြင်းသိအရေးမကြီးပါလို့သူပြောရတာရှိပါတယ်။အဓိကကသူ့ရဲ့ပါတီကအစွက်အာဏာကိုရမယ်။အဲသူ့ရဲ့ပါတီကခန့်လိုက်တဲ့သမ္မတဟာလည်းသူပါတီရဲ့မူဝါဒအတိုင်းပဲတမ်းမြေကိုဆက်ပြီးတော့အုပ်ချုပ်မယ်အကောင့်တွေဖော်မယ်။သူကိုနိုင်ကလည်းဒီသမ္မတကိုပေါ့နော်။သူတို့ပါတီကတင်းတဲ့သမ္မတကိုအနိကညွှန်ကြားနိုင်မယ်ဆိုလို့ရှိရင်သူ့အတွက်သမ္မတဖြစ်ခြင်းမဖြစ်ခြင်းကအရေးမကြီးပါဘူး။သို့တော်လည်းသူသမ္မတဖြစ်တော့ပိုကောင်းတော့ပါဗျာသူလိုမျိုးအရေးချင်းအဖက်ဖက်ကပြည်စုံတဲ့အမျိုးသမီးကောင်းဆောင်ကြီးတယောက်ကသမ္မတနေရာကိုရမယ်ဆိုတော့သိကောင်းတာပေါ့
ဒေါ်ဆန်းစုကြည်သမ္မတဖြစ်မလာရင်နိုင်ငံသားရေးဝန်ကြီးယာရူးယူပြီးအမျိုးသားလုံခြုံရေးကောင်စီမှာပါဝင်နိုင်ကြောင်းနဲ့နောက်ထပ်နီးလန်းတစ်ခုကတော့စင်ကာပူဝန်ကြီးချုပ်ဟောင်းလီကွမ်ယူလုပ်ခဲ့သလိုသမ္မတကိုလမ်းညွှန်တဲ့ဝန်ကြီးနေရာရယူနိုင်ကြောင်းကိုဂျော့ချ်ဝါရှင်တန်တက္ကသိုလ်ကပမောက်ခ Christina Finch ကအခုလိုပြောပါတယ
် She has a couple of opportunities. One is that she could be a member of the cabinet.
သူမှာလှုပ်ဆောင်စရာအခွင့်အရေးနှစ်ခုရှိပါတယ်။တစ်ခုကတော့အစိုးရအဖွဲ့ဝင်ဖြစ်ဖို့ပါ။နိုင်ငံခြားရေးဝန်ကြီးအဖြစ်လုံနိုင်ပြီးတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအဖွဲ့ဝင်အဖြစ်ဝင်ထိုင်နိုင်ပါတယ်။နောက်တစ်ခုကတော့စင်ကာပူကလီကွမ်ယူလိုမျိုးအကြီးတန်းဝန်ကြီးနေရာမျိုးပါ။ဒါကလည်းကားလုံးစည်းဝေးတွေကိုတမရနဲ့အတူတက်ရောက်ခွင့်ရမှာပါ။ဒါပေမဲ့သူ့မှာမဲပေးခွင့်တော့ရှိမှာမဟုတ်ပါဘူး။ဒါပေမဲ့လည်းအစိုးရအထက်ကနေစီမံခန့်ခွဲမယ်ဆိုရင်နေစဉ်ဝန်ကြီးဌာနနိုင်ငံရေးလုပ်ငန်းတွေနဲ့ရှုပ်မနေပဲကိစ္စကြီးတွေကိုအမြင့်ကနေစီမံနိုင်မှာပါ
။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကတမရမဖြစ်ရင်တမရအထက်ကစီစဉ်ညွှန်ကြားသွားမယ်လို့သတင်းဌာနတွေကိုပြောကြားထားတာပါ။အခုလောလောဆယ်မှာတော့ NLD ပြောခွင့်ရဦးဝင်းထိန်ကဒေါ်ဆန်းစုကြည်တမရဖြစ်အောင်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးသမရဖြစ်ကိုဖြစ်ရမယ်လို့သတင်းဌာနတွေကိုပြောဆိုထားပါတယ်ခင်ဗျာ
။ကိုငိမ့်ချမ်းပြပြသွားတာပါ။မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူတည်တာတဲ့ဒီမိုကရေစီအပြောင်းအလဲတစ်ခုကိုဖော်ဆောင်နေပေမဲ့လည်းလူတိုင်းကဒီအကျိုးအမြတ်တွေကိုခံစားခွင့်ရရှိနေတာမဟုတ်ဘူးလို့မကြသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ OCHA ရဲ့ညွှန်ကြားရေးမှူးတဦးဖြစ်တဲ့ John King ကပြောပါတယ်ကချင်ရှမ်းရခိုင်ပြည်နယ်ကဒုက္ခသည်တွေအရေးကိုလည်းသူ့အနေနဲ့အတော်လေးစိုးရိမ်ကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။မနန္နာချမ်းကအကြောင်းစုံကိုပြောပြမှာပါရှင်
။ဟုတ်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကနေ25ရက်နေ့ထိ4ရက်ကြာမြန်မာနိုင်ငံကိုတွားရောက်တဲ့ခီးစဉ်တွင်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေကဒုက္ခသည်တွေနဲ့ပတ်သက်လို့အတော်လေးစိုးရိမ်တဲ့အကြောင်းကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံအိုချာရဲ့ညွှန်ကြားရေးမှူးဂျွန်ကင်းကပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာလေးစားအကြလောက်တဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုတွေကိုမြင်တွေ့နေရပြီဆိုပေမဲ့ဒီအသီးပွင့်တွေကိုမြန်မာပြည်သူတွေအားလုံးမခံစားရသေးဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကမြန်မာဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်တွေချတနိုင်ငံလုံးပြစ်ခတ်ရဲစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းတွေမှာဒုက္ခသည်တသိန်းကျော်ရှိနေစေဖြစ်ပြီးတော့သူတို့တွေဟာယာယီဒုက္ခသည်စခန်းတွေမှာဆင်းဆင်းရဲရဲနေထိုင်နေကြရတာဖြစ်ပါတယ်။လက်တလောကချင်လူမှုအတိုင်းဝိုင်းတွေချာမှာအဓိကစိုးရိမ်စရာဖြစ်နေတဲ့ကိစ္စကတော့မြေမြုံပိုင်းအသုံးပြုမှုပဲဖြစ်တယ်လို့ Mr. King ကပြောကြားသွားခဲ့ပါတယ်
။ In Kachin what we found when we were there as well speaking with the population there is huge concern with
Kachin ပြည်နယ်မှာဒေသခံတွေနဲ့တွေ့ဆုံစကားပြောတဲ့အခါမှာမြေမြုံပိုင်းနေနဲ့ပတ်သက်လို့အမတန်စိုးရိမ်ကြတာကိုတွေ့ရပါတယ်။မြန်မာနိုင်ငံဟာမြေမြုံပိုင်းနေပောက်ကွဲစေတဲ့ပစ္စည်းတွေကြောင့်ထိခိုက်တေကျေမှုကမ္ဘာမှာတတိယအများဆုံးလည်းဖြစ်ပါတယ်။ဒီကိစ္စကဒေသခံတွေအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်နေပါတယ်။ဒုက္ခသည်စခန်းတစ်ခုကပြိပခဒဏ်ခံကြရတဲ့သူတွေနဲ့လည်းကျွန်တော်တွေ့ရပါတယ်ဒီစခန်းတွေကအစိုးရရဲ့ထိန်းချုပ်မှုအောက်မှာမရှိကြပါဘူးဒီစခန်းတွေမှာလည်းအကူအညီပေးနေကြတဲ့ NGO အဖွဲ့တွေကပဲကျွန်တော်ကိုအစီရင်ခံကြပါတယ်ဒီအဖွဲ့တွေအနေနဲ့လည်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြပါတယ
်ဒါအပြင်ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တဲ့ခီးစဉ်အတွင်းမှာတော့2012ခုနှစ်ကတည်းကလူအတိုင်းဝိုင်းနှစ်ခုကြားဖြစ်ပွားခဲ့တဲ့လူမျိုးရေးပြိပခတွေကြောင့်မွတ်စလင်တသိန်း2000နဲ့ရခိုင်လူမျိုး9000လောက်ဟာအခုချိန်ထိ IDP ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တယ်လို့ Mr. King ကပြောပါတယ်။သူတွားရောက်ခဲ့တဲ့မြေပုံမြို့နယ်အတွင်းက IDP ဒုက္ခသည်စခန်းတွေမှာဆိုရင်ရဲခါနဲ့ဆေးဝါးလုံလောက်မှုမရှိတာ၊ကျန်းမာရေးစောင့်ရှောက်မှုဆေးရုံဆေးကန်လုံလောက်လောက်မရှိတာ၊တောက်သုံးရည်နဲ့မိလာစနစ်ညံပြင်းမှုခြေနေတွေကိုအံ့ဩစွာမြင်တွေ့ခဲ့ရပြီးတော့အထူးသဖြင့်မွတ်စလင်ဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေဟာနှိမ့်ကျနေတာတွေ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။အမျိုးသမီးတယောက်ဟာဆိုရင်လည်းတလားသားတောင်မပြည့်သေးတဲ့ကလေးငယ်နေထိုင်မကောင်းဖြစ်နေချိန်မှာအနီးနားဆေးရုံကိုပို့ခွင့်မရတဲ့အတွက်တေဆုံးခဲ့ရတဲ့အကြောင်းသူ့ကိုပြောပြတာကြားခဲ့ရတယ်လို့လည်းအိုချာညွှန်ကြားရေးမှူးချုပ်ကပြောပါတယ်
။ And again I think this is emblematic of the tragedy of what is happening.
ဒါဟာခွဲခြားဆက်ဆံလို့နဲ့မူဝါဒတွေကြောင့်ကြေကွဲစရာနဲ့ကြုံရတဲ့နမူနာတစ်ခုပါဒါရီဟာလူမျိုးပေါင်းစုံနေထိုင်တဲ့တမိုင်းစင်လာရှိပြီးတီးခတ်နိုင်စွမ်းရှိတဲ့မြန်မာလူတို့ရဲ့စံတန်ဖိုးတွေကိုလည်းရုံပြန်ထင်ဟပ်မနေပါဘူးဒီလိုအခြေအနေမျိုးတွေကိုမြန်မာနိုင်ငံရဲ့လူမှုဘဝတွေမှာပြန်လည်ရရှိလာအောင်လုပ်ကြရပါလိမ့်မယ်လူမှုအတိုင်းဝန်းကတုံ့ပြန်ကြတဲ့အပြုတ်မှုတွေပေါ်မှာလည်းကျွန်တော်တို့အမတန်လေးစားမိပါတယ်တစ်ဖက်နဲ့တစ်ဖက်ထိတွေ့မှုရှိအောင်စ조사နေကြပါတယ်။တီးခံမှုပြန်လည်တင့်မြတ်မှုစကားတွေပြောကြပါတယ်။ဒါတွေဟာတိုးတက်မှုတွေရအောင်တိဆောက်သွားနိုင်မယ့်အခြေခံတွေပါ။
မြန်မာနိုင်ငံမှာအားကျလာအောင်တိုးတက်ပြောင်းလဲမှုတွေကိုတွေ့မြင်နေရပြီးဆိုပေမဲ့ဘသူ့ကိုမှနောက်ချန်ထားတာမျိုးဘေးဖက်ထားတာမျိုးမဖြစ်သင့်ဘူးလို့လည်းမစ္စတာဂင်းကတိုက်တွန်းသွားခဲ့ပါတယ်။ဒီတော်တွင် February 29ရက်နေ့ကနေမတ်လ24ရက်နေ့အထိကျင်းပနေတဲ့လူခွင့်ရေးကောင်စီ32ကြိမ်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကမတ်လ24ရက်နေ့မှာစီရင်ခံဖို့ရှိပြီးတော့ UPR ခေါ်နိုင်ငံအလိုက်လူခွင့်ရေးအခြေအနေပြန်လည်သုံးသပ်မှုကိုလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့မတ်လ18ရက်နေ့မှာအစီရင်ခံစာတင်သွင်းမှုရှိပါတယ်ရှင်
မနက်နာချမ်းပါရှင်မကြာခင်မှာတော့အမေရိကန်ပြည်ထောင်စုမှစာရေးဆရာကြီးမောင်တာရကွဲလွန်သွားတဲ့တဲ့ရင်ကိုလည်းကြားရဖို့ရှိပါတယ်ထိုင်းနိုင်ငံစမွန်စခွန်ခရိုင်မှာရှိတဲ့ Golden Prize ငါးတစ်တာဆက်ရုံမှာအလုတ်ထုတ်ခံရတဲ့မြန်မာအလုတ်သမား1500လောက်ဟာအလုတ်ရှင်ကိုတရားစွဲဆိုအမှုဖွင့်ခဲ့တဲ့အတွက်ဆက်ရုံပိုင်ရှင်ကနေအမေရိကန်ဒေါ်လာတသန်းကျော်နှစ်နာကြေးပေးဖို့မနေ့ကသဘောတူလိုက်ပါပြီ VOA မြန်မာပိုင်းတဲ့ရင်တောက်မအေးမှာကတဲ့ရင်ပေးဖို့ထားပါတယ်ရှင်
ထိုင်းနိုင်ငံစမော့စာခွန်ခရိုင်မှာရှိတဲ့ Golden Prize 5တစ်တာတမျိုးတည်းကိုသာထုတ်လုပ်တဲ့စက်ရုံမှာမြန်မာလူသမား1500ခန့်နဲ့ထိုင်းလူသမား250ခန့်ရှိပြီးအလုသမားဥပဒေပါအနိုင်ဆုံးလူအားကားတွေမရရှိတာတွေတရားမျှတမှုမရှိတဲ့စီးမင်းစည်းကမ်းတွေထုတ်တာကြောင့်ဆိုကပြီးခဲ့တဲ့နိုဝင်ဘာလကထောင်ထဲချီတဲ့မြန်မာလူသမားတွေဆန္ဒပြခဲ့ကြတာပါဒီနောက်မှာတော့နင့်နာကြီးရရှိဖို့အတွက်အလုရှင်ကိုတရားစွဲဆိုခဲ့ပါတယ်ပြီးခဲ့တဲ့ February 26ရက်နေ့ကလည်းအလုမလုပဲဆန္ဒပြခဲ့တာကြောင့်အင်္ဂါနေ့မှာတော့အလုရှင်ကအလုသမားတွေအတွက်နင့်နာကြီးကိုအမေရိကန်ဒေါ်လာတသန်းကျော်ပေးဖို့အတွက်သဘောတူခဲ့တယ်ဆိုပြီးအလုသမားတွေကိုဥပဒေကြောင်းအရအကူအညီပေးနေတဲ့ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်စက်ရုံမှာရှိတဲ့အလုသမားကမြန်မာနိုင်ငံသား1500ဖြစ်ပြီးထိုင်းနိုင်ငံက250ရှိတယ်အဲ့တော့1950လောက်ရှိတဲ့ဆက်ရုံမှာဒီအလုသမားဥပဒေဆိုင်ရာအခွင့်အရေးချုပ်ပေါက်တာပေါ့မလူအားကတရက်300ဥဒနာ56ဆိုတာမပြည့်စုံတော့ပြန်ပြီးတရားစွဲတဲ့ခါမှာထိုင်းဥပဒေကနောက်ကြောင်းပြန်နှစ်နှစ်ဆက်ပြန်ရပါလေဒီလူကြီးအလုံးပြည့်မှဖြစ်တဲ့ကြောင်းတရားရခိုင်လုံးအလုသမားကြီးတောင်းထုတ်တဲ့ခါမှာသူတို့ဦးနှစ်ဖက်အလုရှင်ဘက်ကလည်းသူကနိုင်တယ်ပြန်ပြီးနိုင်လိုက်တော့65ရခိုင်လုံးနဲ့ပြတ်သွားပါလေအမေရိကန်ဒေါ်လာနဲ့ဆိုတော့အစ်တတမ3000လောက်နဲ့ညီညာတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ
ာဒီစက်ရုံမှာမြန်မာရှစ်ပြောင်းလို့တမ1500ခန့်အလုပ်လုပ်နေပြီးတနေ့လောက်အားကအချိန်ပိုအဆင့်ကတွေဟာဥပဒေနဲ့အညီမရရှိတဲ့အတွက်တရားစွဲဆိုခဲ့တာဖြစ်ကြောင်းကိုလည်းဆက်ပြောပြပါတယ
်ဦးရရှိမယ်လို့လို့ရင်3000ပတ်ပေးရမယ်ချိန်ပိုအိုဗာတိုင်းလို့လို့ရှိရင်တနာယူ56ပတ်25ပတ်ပေးရမယ်လို့ဥပဒေမှာသတ်မှတ်ထားပြီးမယ်အမှန်တကယ်သူပေးခဲ့တာ220နဲ့250ပေးမှသာပေးခဲ့ပြီးဒီကြီးလို့လည်း25တက်နဲ့30ချီကြပေးခဲ့တဲ့တကြောင်ဥပဒေမှာတိကျထင်ရှားစွာရှုခေါက်နေတဲ့ကြောင့်ဒီမှုကိုကျွန်တော်တရားဆွဲလိုက်ခြင်းဖြစ်ပါတယ်ခင်ဗျာ။နင်းနေကြီးပြန်လဲရရှိဖို့ကောင်းထုတ်တဲ့ခါမှာလူတယောက်နဲ့တယောက်ကမတူဘူးခင်ဗျာ။လူတယောက်ရဲ့ပြည့်ရဲ့လုတ်သက်ရဲ့နောက်တစ်ယောက်အဲ့လူတယောက်ကခြေရက်ကိုကျန်းမဲ့နိုင်ဘယ်နှနိုင်လောက်လုတ်ခဲ့တာလဲဆိုတာတယောက်နဲ့တယောက်ကမတူနေနေတဲ့တကြောင်တယောက်နဲ့တယောက်ရတဲ့ငွေကြေးလေးတွေကတန်းနဲ့မဖြစ်ဘူးခင်ဗျာ။ဒီမှာမင်းကကျွန်တော်စပြီးမှပြင်ကြတဲ့ခါမှာညနေနိုင်ကြီးကျွန်တော်တို့လုတ်သားတို့ငွေလက်ငင်းစနစ်နဲ့ပြီးရှိပါတယ်အဲ့မှာတရားကုန်က9,900ရှိတဲ့ရှိတယ်လို့ကတော့တောင်းခွဲရှိတယ်ခွန်တောင်းကျော်ရှိတယ်ကတောင်းကျော်ရှိတယ်အဲ့ဒါကြီးအလုံးအနည်းစားကိုပေါင်းဆက်လိုက်တော့အတွက်ကျွန်တော်ပြောတဲ့တိကျတယ်မှာ3,000ဆိုတဲ့အမေရိကန်ဒေါ်လာနဲ့ညံ့လို့ပြောခြင်းဖြစ်ပါတယ်ခင်ဗျာ
ဒီစက်ရုံမှာထိုင်းလူသမား250ခန့်ကလည်းအလုလုနေပြီမဲ့ဆန္ဒထုတ်ဖော်တဲ့အခါမှာတော့ထိုင်းလူသမားတွေမပါခဲ့ဘူးလို့ဆိုပါတယ်ဒါပေမဲ့စက်ရုံတစ်ခုလုံးနင့်နာကြေးရရှိဖို့အတွက်မြန်မာတွေကတောင်းဆိုတာကြောင့်ထိုင်းလူသမားတွေပါနင့်နာကြေးရရှိကြမှာဖြစ်တယ်လို့လည်းဦးအောင်ကျော်ကဆိုပါတယ
်ဒီဆန္ဒပြတဲ့အဲအားလေးမှာတော့ထိုင်းပြည်ကတူတူရောက်မှမပါလာပါဘူးတို့တော့ကျွန်တော်တို့ကအလုသမားအတူတူဖြစ်တဲ့ကြောင်ထိုင်းနဲ့မြန်မာလည်းတန်းလို့ရမှာပဲဆိုပြီးမှကျွန်တော်တို့မြန်မာတွေကပဲဥဆောင်ပြီးမှထိုင်းထိုင်းပြည်တွေလည်းအချို့ဖောက်ခံရတဲ့ဒိဋ္ဌိရှိပါတယ်အဲ့တော့ဘုရုလည်းပြေးပါဆိုတောင်းဆိုပြီးတဲ့ကြောင်ထိုင်းပြည်ကရရှိပြီးဖြစ်ပါတယ်ခင်ဗ
ျလက်ရှိမှာတော့မြန်မာလူသမားတွေအတွက်နှစ်နာကြီးတွေကိုအင်္ဂါနေ့မနေ့အစောကြီးကတည်းကနေစတင်ပေးနေပြီးအလုသမားထောင်ထဲချီရှိတဲ့အတွက်နောက်ရက်တွေထိနှစ်နာကြီးတွေဆက်ပေးနေဦးမှာဖြစ်တယ်လို့လည်းဆိုပါတယ်ရှေ့တောင်းလို့တမအနည်းဆုံး3တန်းကျော်ရှိတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခံမှန်းထားပြီးတရားမဝင်နေ့စဉ်ဝင်ရောက်နေတဲ့အလုသမားတွေနဲ့ဆိုရင်ဒီတမကရှိနိုင်တယ်လို့လဲရှေ့တောင်းလို့တမရေလှုပ်ဆောင်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံထဲမှာအလုလုဖို့အတွက်တက်တန်း၈နှစ်အထိအလုလုခွင့်လက်မှတ်တွေကိုဆက်လက်တက်တန်းသိုးဝေးသွားမှာဖြစ်ပြီးအလုသမားတွေအနေနဲ့အလုလုခွင့်လက်မှတ်ရှိခဲ့ရင်တော့ဥပဒေပါအခွင့်အရေးတွေကိုရရှိခံစားရမှာဖြစ်တယ်လို့တော့ထိုင်းနဲ့မြန်မာအစိုးရဆင့်ဆွေးနွေးပွဲတွေမှာထိုင်းအစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်
မကြာခင်မှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နဲ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာက
တိုက်ပြီးပေါ်သစ္စာရှိမှုဆိုရယ်တိုက်ပြီးပေါ်မှာတကယ်ဟိုသစ္စာမရှိခဲ့ဘူးပြောရလို့ရှင်49ဘဒီယိုချုပ်ပုံအခြေခံဥပဒေကိုနော
်ဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်ဒီအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနိုင်နေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုလည်းကောက်နှုတ်တင်ပြပေးဦးမှာပါအမေရိကန်တီထောင်စုမှာအသက်85နှစ်အရွယ်နာမည်ကျော်စာရေးဆရာကြီးမောင်တာရဟာလူကြီးယောဂာနဲ့ဖေဗူရီလ29ရက်နေ့ကကွယ်လွန်သွားပါတယ်။သူ့ရဲ့ဇာပနာကိုတော့မတ်လ3ရက်နေ့လော့စ်ဗေဂတ်စ်မှာကျင်းပဖို့ရှိပါတယ်။မြန်မာစာပေလောကကဘဝတရုပ်ဖော်အရေးကောင်းသူအဖြစ်ကြော်ကြားတဲ့စာရေးဆရာကြီးမောင်တာရကွယ်လွန်သွားတဲ့အတွက်ဝမ်းနည်းမိကြောင်းမြန်မာစာရေးဆရာတွေကလည်းပြောဆိုနေကြတာပါ။မယ်ရင်ကျင်းနိုင်အပြည့်စုံကိုနားဆင်ပါရှင်။အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း10နှစ်ကျော်အခြေချနေထိုင်ခဲ့တဲ့စာရေးဆရာကြီးမောင်တာရကွယ်လွန်ချိန်မှာသားသမီးရှိဦးကျင်းခဲ့ပါတယ်သူရဲ့ဇာပနာအခမ်းအနားနဲ့ပတ်သက်လို့သားဖြစ်သူကိုကြော့ခိုင်က VOA ကိုအခုလိုပြောပြပါတယ
်ငိုရဲကနှလုံးမကောင်းလို့ဆေးဦးမှာတက်ကူတာနေရလေအဲကူတာနေရနဲ့တက်တာပြီးတော့ဆေးဦးဆင်းဝင်လို့နေကျွန်တော်အားလုံးဝမ်းသာလေကြာလားဟိုရုပ်ရဲဖေဆုံးလို့ကျွန်တော်အားလုံးဝမ်းနေကြမနေ့ကမှကျွန်တော်တို့အဲဟိုစွန့်ကပ်ဖို့အစီအစဉ်လုပ်နေတယ်နော်နော်ပြီးတော့ကျွန်တော်တို့စနေနေ့မှာကျွန်တော်ရက်လယ်စွန့်ကပ်ဖို့အစီအစဉ်ထားတယ်အော်ကြော်ပြနေမှာကျွန်တော်ဖြူနယ်ဟုံးလို့ဖို့ဖြူနယ်လို့ဖို့ကြော်စီစဉ်လာတယ
်မြန်မာစာပေလောကမှာကိုပိုင်စာရေးဟန်ဘဝနေထိုင်မှုတွေနဲ့တမှုကွဲထင်ရှားကြော်ကြားတဲ့စာရေးဆရာမောင်တာရဟာဆယ်စုနှစ်နဲ့ချီပြီးလုံချင်းဝတ္ထုစာအုပ်ပေါင်း50ကျော်ရေးသားခဲ့သူဖြစ်ပါတယ်သူခင်မှာမြန်မာစာပေအတွက်လေးစားစရာစာပေရင်ကျေးမှုဆိုင်ရာအလုပ်တွေကိုအများကြီးလုပ်ခဲ့တဲ့စာရေးဆရာကြီးတဦးဖြစ်တယ်လို့စာရေးဆရာမမင်းငင်းကပြောပါတယ်
ဆမ်မောင်တာကတရုတ်ဖို့ရေးတာတိတ်ကောင်းပါလေဥပမာအချက်ကိုတရုတ်ဖို့ရင်လေဒါအင်မတန်အချက်ဝတ္ထုဟိုတရုတ်ဖို့ရေးကောင်းတဲ့ဆိုင်ရေးဆရာလို့ပြောလို့ရမယ်အဲ့ဒီလိုပဲလူဘဝတွေကိုတကယ်ပြပြပြင်းပြင်းဟိုတရုတ်ဖို့ပြီးဆိုလို့ရှိရင်လေသူကတကယ်ကိုပေါ်လွင်အောင်လို့ရေးနိုင်တဲ့အတွက်ကြောင့်မလို့ဆမ်မောင်တာကဆိုလို့ရှိရင်တရုတ်ဖို့ရေးတာကြောင့်လူတွေကပို့ပြီးဆွဲလန့်တယ်လို့ထင်ပါတယ
်ဆိုင်ဆရာမောင်တာဟာ1996ခုနှစ်မှာပြပကိုထွက်ခွာလာပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာသူမကွယ်လွန်ခင်အချိန်အထိစာပေနဲ့ဆောင်းမတွေကိုဆက်လက်ရေးသားခဲ့သူဖြစ်ပါတယ်။နာမည်ကြီးဝတ္ထုတွေထဲမှာဆိုရင်ကြည်တော့ခံဝတ်မခံဝတ်ဆိုတဲ့ចောင်းသားလှုပ်ရှားမှုအကြောင်းရေးသားထားတဲ့နိုင်ငံရေးဝတ္ထုစာအုပ်မျိုးကအစဂတိပါဖနက်စီရွှေထီးဆောင်သုမနာကျော်မှဒံယာရီနဲ့မတ်တဲရဲ့၍လမ်းမငူစတဲ့ဘဝတရုပ်ဖော်ဝတ္ထုတွေဟာလူကြိုက်အများဆုံးဖြစ်ပါတယ်ရှင်။ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအကြောင်းရေးသားချက်တွေကိုမူရင်းအာပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံအခြေအနေရှေ့မတူဖြစ်နေချိန်ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးဆွန့်လွှတ်ဆိုတဲ့ကောင်းဆောင်တဲ့ Nikkei Asian Review မှာမိုတိုကတ်ဆုမက်ထရီရေးသားထားတာကိုဦးစွာတင်ပြလိုပါတယ်။မြန်မာနိုင်ငံမှာအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီစစ်တပ်နဲ့အခြေအတင်ဖြစ်နေချိန်ပါတီကောင်းဆောင်သမ္မတဖြစ်ရေးအာထုတ်မှုကိုလက်လျှော့ပြီးရွေးကောက်ပွဲဖြစ်စဉ်အရအာနာချောချောမွမွလွဲပြောင်းနိုင်ရေးကိုအလေးထားလာပါတယ်။သမ္မတလောင်းကြီးညာမဲ့ရက်ကိုရခိုင်ကြီးညာထားတာထက်တပတ်စီတိုးလိုက်ပါတယ်။ရွေးကောက်ပွဲနိုင်ပြီးကြတဲ့အတောင်ဆန်းစုကြီးကစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့၃ချိန်ဆွေးနွေးခဲ့ပြီးပါပြီ။ဖွဲ့စည်းပုံဥပဒေပုံမှန်59စဆန်းငန်းရေးသဘောတူညီမှုမရနိုင်ခဲ့ပါဘူး။မြန်မာနိုင်ငံမှာစစ်တပ်ဟာအထူးအာဏာရှိနေပြီး NLD လိုချင်တာကိုမလိုက်လျောနိုင်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဆိုတော့ NLD အနေနဲ့ဒေါအောင်ဆန်းစုကြည်ပေါ်စစ်ဆင်ရှိမဲ့ သမ္မတတရားကိုရွေးရပါတော့မယ်။လွှတ်တော်နှစ်အစလုံးမှာ NLD ကမဲအများစုနိုင်ထားတော့တရားဝင်သူတို့ရွေးကင်းရှိပါတယ်။အလားအလာရှိသူတွေအများကြီးပါပဲ။ဘယ်သူပဲဖြစ်လာဖြစ်လာဒေါ်အောင်ဆန်းစုကြည်ဟာသမ္မတအပေါ်မှာနေသွားမှာလို့ပြောထားတာဖြစ်ပါတယ်။အဓိကဝန်ကြီးရာထူးတွေစစ်တပ်ကယူထားမှာဖြစ်တဲ့အတွက်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်သွားရမှာပါ။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်အစိုးရအဖွဲ့ရဲ့ပါမှဖြစ်မယ်လို့လည်းတချို့ကသုံးသပ်ကြပြီးနိုင်ငံသားရေးဝန်ကြီးရာထူးကိုယူမဲ့အလားအလာစီရဲလို့တွက်ကြပါတယ်။ဒါမှအနာဂတ်မှာသူသမရဖြစ်လာမဲ့အရေးကျန်နိုင်ငံတွေကထောက်ခံမှုဆက်လက်ရှိနေအောင်လုပ်ဆောင်နေမှာဖြစ်ပါတယ်လို့လည်းသုံးသပ်ကြပါတယ်။ NLD ခေါင်းဆောင်တူဖြစ်သူဦးဝင်းထိန်ကတော့ဒေါ်အောင်ဆန်းစုကြည်သမရဖြစ်ကိုဖြေရမယ်အနည်းနဲ့အမြန်ဆိုသလိုပဲလို့အင်္ဂါနေ့ကပြောကြားသွားခဲ့ပါတယ်။စစ်တပ်ကတော့သူတို့ရဲ့ယက်တီချက်ကိုမကြခင်ရှော့ပေးမဲ့ပုံမရှိပါဘူး။ NLD အနေနဲ့ဘာပဲဖြစ်ဖြစ်ဒီကိစ္စကိုတော့ဆက်လက်တွန်းသွားမှာဖြစ်တယ်လို့យေသားထားပါတယ်ခင်ဗျာ။တိုင်းဒဏ်ညရေးတာဝန်ယူမှုကိုဒေါအောင်ဆန်းစုကြည်အလေးနဲ့ထားဆိုရဲကောင်းစီနဲ့ဒီအေရာဝတီမှာရေးသားထားတာကိုဆက်လက်တင်ပြလိုပါရစေ။ NLD အစိုးရအသစ်အနေနဲ့ငင်းချမ်းရေးကိစ္စကိုဦးစားပေးဆောင်ရွက်သွားမယ်လို့ဒေါအောင်ဆန်းစုကြည်ကနေပြီးတော့မှတိုင်းဒဏ်အမတ်တွေကိုကတိပေးပြောကြားလိုက်ပါရစေ။ပြည်ထောင်စုလွှတ်တော်စီဝေးပွဲအပြီးတွေ့ဆုံတဲ့ဒီအခမ်းအနားမှာငင်းချမ်းရေးဖော်ဆောင်ရန်တိုင်းဒဏ်လွှတ်တော်ကိုယ်စားလှယ်ပါဝင်ကြဖို့တိုင်းပြည်ရဲ့ဗန်နီယာမှာပဲဘာဖြစ်နေဖြစ်နေဒါဟာတိုင်းပြည်လုံးနဲ့ပတ်သက်တယ်လို့သဘောထားရမယ်လို့လည်းသူကဆိုပါတယ်။ဒီလိုပြောကြမှုဟာရှမ်းပြည်မြောက်ပိုင်းမှာ TNL ခေါ်တာအောင်ပလောင်လွတ်မြောက်ရေးတပ်ဖွဲ့နဲ့ SSC တောင်ပိုင်းတို့ပဋိပက္ခဖြစ်နေခြင်းနဲ့တိုက်ဆိုင်နေပါတယ်။တိုင်းဒေသအချင်းချင်းခွဲခြားဆက်ဆံမှုမထားရဘူးလို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။လွှတ်တော်ကူစလရီရဲ့အဓိကတာဝန်ဟာညီညွတ်ရေးကိုအခြေခံသောညီညာရေးတည်ဆောက်ဖို့ဖြစ်တယ်လို့လည်းပြောကြားသောကြောင့်ရေးသားထားပါခင်ဗျာ။
ဥကြောဆန္ဒပါရှင်အခုတော့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပ
ါဒီနေ့မနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန်20ကိုဆိုလိုတာတော်ရရှိများအသိပါHIND hind ကတော့အနောက်ဖက် SIGHD site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့2020နောက်ကိုပြန်မြင်တာပေါ့2020လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိကြင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘဘကညာဘကရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီတော့ ਨੇ ပတ်တယ်လို့ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင
် He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်။ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူးပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
20 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံအစီအစဉ်မှလည်းတနင်္လာနေ့တိုင်းထုတ်လွှင့်နေပါတယ်ရှင်အခုတော့ကိုသားညွန်ဦးတင်ဆက်ထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါညပိုင်းဒဲလီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေသူတို့ရှင်များခင်ဗျာဒီ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့သူတို့ဒီအများစုအနိုင်ရထားတဲ့အတွက်ကြောင့်မလို့အစိုးရအသစ်ဖွဲ့စည်းရတော့မှာဖြစ်ပါတယ်နောက်လာတဲ့မှာစပြီးတော့ဖွဲ့စည်းရတော့မှာဖြစ်ပါတယ် ဒီကြားကာလထဲမှာတော့ဒီအစိုးရဖွဲ့စည်းရေးနောက်အစိုးရဖွဲ့ဝင်တွေမှာဘယ်သူပါမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အတော်လေးကိုအထိမခံတဲ့အခြေအနေအတော်လေးသတိထားနေတဲ့အခြေအနေမှာတွေ့ရပါတယ်။တစ်ချိန်တည်းမှာပဲဒီအမျိုးသားဒီပုစီအဖွဲ့ချုပ်ကအစိုးရဖြစ်လာရင်ဆိုတဲ့အခြေအနေဘယ်လိုဖြစ်မလဲဆိုတဲ့စိတ်ဝင်စားမှုတွေလည်းကျွန်တော်သတိထားမိပါတယ်။ကြောင့်မလို့ဒီကနေ့အင်္ဂါညပိုင်းမှာလုံးမဲ့ဒိုင်အလီလိုက်အစီအစဉ်မှာတော့အမျိုးသားဒီမိုစီအဖွဲ့ချုပ်အစိုးရအနေနဲ့ပထမဆုံးရင်ဆိုင်ရနိုင်တဲ့အခက်အခဲတွေအကျတဲတွေစင်ခေါ်ချက်တွေဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးသပ်ဆွေးနွေးဆိုမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီနိုင်ငံရေးဆောင်ပါးတွေသုံးသပ်ချက်တွေရင်းနေတဲ့စိုက်ဆရာတန်းစိုးနိုင်ဖြစ်ပါတယ်။နောက်တူကတော့ဒီနိုင်ငံရေးလေးလာသုံးသပ်သူကဲခတ်သူဖြစ်တဲ့ဦးအောင်သူငင်းရှိပါတယ်။အဲလက်ရှိလေးလိုင်းပေါ်မှာတော့စိုက်ဆရာဦးတန်းစိုးနိုင်ရှိပါတယ်။နောက်တော့ရှင်တော်များများကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလိုတယ်ပြောဆိုလိုတယ်မေးမြန်းလိုတယ်ဆိုပြီးတော့ကျွန်တော်တို့ဆီကိုတော်တော်လေးဖုန်းနံပါတ်တွေပေးအီးမေးလ်ပို့ထားရရှိပါတယ်ကျွန်တော်တို့အနေနဲ့တော့တက်နိုင်လောက်ခေါ်ပေးသွားမှာဖြစ်ပါတယ်ခင်ဗျအားလုံးတော့အချိန်ကတ်နဲ့ကြောင့်အားလုံးတော့ခေါ်နိုင်မှာမဟုတ်ပါဘူးကျွန်တော်ရင်ဆုံးတော့ဆိုင်းဆရာဦးတန်းစုနိုင်ဖိတ်ခေါ်ချင်ပါတယ်ဦးတန်းစုနိုင်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင
်ဟုတ်ကဲ့ဦးတန်းစုနိုင်ခင်ဗျအခုခုနကကျွန်တော်ပြောသွားလို့ပေါ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရတစ်ဖွဲ့စည်းနိုင်ခဲ့ရင်ဆိုတဲ့အချိန်နေနဲ့ပတ်သက်ပြီးတော့တော်လေးစိတ်ဝင်စားမှုရှိကြတာကျွန်တော်သတိထားမိပါတယ်ခင်ဗျအဲ့တော့ဦးသားစိုးနိုင်အနေနဲ့ကျွန်တော်အရင်ဆုံးမေးချင်တာကအမျိုးသားပြည်သူ့ဖွဲ့ချုပ်အစိုးရအနေနဲ့ပထမဆုံးရင်ဆိုင်ရနိုင်တဲ့အချက်တဲအခက်ခဲအကဲဆန်းချက်ဘာရှိလာနိုင်လဲခင်ဗျတ
ော့ပထမဆုံးရင်ဆိုင်ရမယ့်ကိစ္စကတော့ညီညာရေးနဲ့ပတ်သက်တဲ့ကိစ္စမှာ NLD ပါတီကနေပြီးတော့ဦးဆောင်ပါဝင်မယ်ဆိုတဲ့ကိစ္စဟာကျွန်တော်တိုင်းပြည်အတွက်အရေးလဲကြည့်ပါတယ်နောက်တစ်ခုကအဲ့ဒီကိစ္စဟာတော်တော်လေးကိုကျွန်တော်တို့ဆွေးနွေးညီနမ်းရမယ်တဘောရာပြဿနာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်အဲ့ဒီကိစ္စကို NLD ပါတီအနေနဲ့ကျွန်တော်တို့ဘယ်လိုဖြေရှင်းမလဲဖြေရှင်းနိုင်တဲ့အနေအထားဟိုအခြေအနေတွေရောဘယ်လိုရှိလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးချင်ပါတယ်
ဟုတ်ကဲ့ခင်ဗျငြိမ်းချမ်းရေးကိစ္စနဲ့ပတ်သက်လို့ခုနကဦးတန်းစုနိုင်ပြောသွားတဲ့ခါမှာ NLD နဲ့ရင်ဆိုင်ရမယ်ဆိုတော့အလားအလာကောင်းဖြစ်နိုင်တာလားဒါမှမဟုတ်ပိုဆိုးသွားနိုင်တာလားအခြေအနေဘယ်လိုရှိပါလဲ
ဟုတ်ကဲ့ဟိုဒီကပြောလို့ရှိရင်တော့ NLD ရဲ့သဘောထားကသဘောထားကမှန်ကန်ကောင်းမွန်ပြီးတော့တကယ်တမ်းဒီရဲ့လိုအပ်ချက်ကိုလည်းဖြည့်ရှင်းရရောက်ပါတယ်ဒါနဲ့အလားအလာကောင်းသလားမကောင်းဘူးလားဆိုတဲ့အနေအထားကိုတော့ချုပ်ငုံပြောလို့ရှိရင်တော့အလားအလာတော့တိတ်မကောင်းဘူးလို့ကျွန်တော်ပြောချင်ပါတယ
်အလားအလာမကောင်းဘူးဆိုတာကလက်ရှိလုပ်နေတဲ့ NCA တနင်္ဂနွေလို့ပြစ်ခတ်ရစဲရေးစာချုပ်အနေနဲ့လားဒါမှမဟုတ်ရှင်တခြားအခြေအနေတွေဘယ်အခြေအနေတွေကိုထောက်ပြချင်ပါလဲခင်ဗျဥပမာအဖြစ်ပြောမယ်ဆိုရင
်ဒီကအဖြစ်တော့ NCA နဲ့ပတ်သက်ပြီးတော့ NCA စာချုပ်လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်ရေးထိုးခြင်းရှိတဲ့အဖွဲ့တွေကကွဲပြားခြားနားမှုတွေရှိနေတဲ့အောက်မှာ NLD ပါတီမှန်ကန်တဲ့သဘောထားပါအဲ့ဒါတော့ဘာလဲဆိုတော့အလုံးပါဝင်ရေးဆိုတဲ့မျိုးပါအလုံးပါဝင်ရေးဆိုတဲ့မျိုးဟာတက်မလို့နေနဲ့အလုံးပါဝင်ရေးကိုမူရလက်ခံနိုင်တဲ့အနေအထားမရှိပါဘူးသူတွေတော့ CIA DNL ဘလောင်ပွဲ AA နောက်ပြီးကိုကန့်ပွဲအဲ့ဒီဖွဲ့တွေပါဝင်မှုကိုလက်မခံနိုင်ဘူးလို့တက်မလို့ပဲကအဲ့လိုပြောတဲ့သဘောထားရှိတာအဲ့ဒီသဘောထားရှိတဲ့နောက်ွယ်မှာNCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာအဆက်မပြတ်ဖြစ်ပွားနေတဲ့ကျွန်တော်တို့တိုက်ပွဲတွေရဲ့အနေအထားတွေကဒီကိစ္စမှာတမတော်ကသဘောတူလာအောင်လုပ်ဖို့ဆိုတဲ့ကိစ္စဟာဒေါ်စန်းစုကြည်နဲ့ NLD ပါတီတွေရေးချီလို့စိတ်ကမှုပြဖြစ်လာလိမ့်မယ်လို့ယူဆပါတယ
်ကျွန်တော်နောက်တစ်ချက်မေးချင်တာကဒေါ်စန်းစုကြည်ကဒီငင်းငိုင်းနဲ့ပတ်သက်လို့မကြမကြပြောလို့ရှိပါတယ်အဓိက27ရာစုလိုမျိုးပင်လုံညီလာခံခေါ်ယူနိုင်ဖို့ဆိုတဲ့သူရဲ့ပြောဆိုချက်ပါတချို့ကလည်းဒါစေကူးရင်မှုဖြစ်နိုင်တယ်ဖြစ်နိုင်ပါမလားဆိုရယ်ဆွေးနွေးချက်တွေလည်းရှိပါတယ်ဒါနောက်တော့ချက်ကဒါနဲ့ပတ်သက်ပြီးတော့အဓိပ္ပာယ်ဖွင့်ဆိုမှုတွေလည်းအမျိုးမျိုးရှိပါတယ်ဦးတန်းစုနိုင်ရဲ့အမြင်သိချင်ပါတယ်ခင်ဗျာ
27ရာစုဟိုပင်လုံညီလာခံဆိုတော့ကျွန်တော်တို့58ခုနှစ်ပင်လုံညီလာခံနဲ့မတူကွဲပြားခြားနားတဲ့အနေအထားတွေရှိပါတယ်ဟို58ခုနှစ်ပင်လုံညီလာခံဆိုတော့တကယ်ကျတော့တောင်တန်းသားတွေလို့ပြောတဲ့အချင်းတို့ရှမ်းတို့နော်ချင်းတို့ဒီအင်အားစုတွေလောက်ပဲပါတာကဒါနဲ့ခုကာလမှာတော့သက်ပြရာသူညီလာခံကတော့ဗမာပြည်ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်ဒီအမျိုးသားတော်လှန်ရေးလှုပ်ရှားမှုတွေလုပ်နေတဲ့အင်အားစုက21ခုရှိနေပါပြီ။အဲ့တော့ဒီလူတွေအလုံးပါဝင်မဲနဲ့ဗမာပြည်ရဲ့ဒီရင်းနှီးညံ့ရေးနဲ့ဖက်ဒရယ်နိုင်ငံတည်ဆောက်ရေးပြဿနာကိုမဖြေရှင်းနိုင်ပါဘူး။အဲ့ဒီထဲမှာဖွဲ့စည်းတချို့တော့ကျွန်တော်တို့အခု NCA စာချုပ်လက်မှတ်ထိုးတဲ့အခါမှာ10ဖွဲ့တော့ပါပါတယ်။ဒါနဲ့
အများစုကအဲ့ချက်မှမပါပါဘူး
။အဦးတန်းစွန်းနိုင်လေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်တို့ရရှင်တွေသူတို့ဖုန်းမှာပေးထားလူတွေဖိတ်ခေါ်ကြပါလေ။ကျွန်တော်အရင်ဆုံးဦးမောင်ကျော်စံကိုဖိတ်ခေါ်ကြပါလေခင်ဗျာ။ဦးမောင်ကျော်စံကလည်းစာရေးဆရာတူဖြစ်ပါလေ။ဦးမောင်ကျော်စံအခုခုနကတော့စာရေးဆရာဦးတန်းစွန်းနိုင်ပြောသွားတဲ့ထက်မှာတော့မြို့သားဒီမိုစီဖွဲ့ချုပ်အစိုးရအနေနဲ့အတိတ်ကအရင်ဆုံးရင်ဆိုင်ရမှာငြိမ်းချမ်းပြသနာပါတဲ့။ဦးမောင်ကျော်စံကဘာပြသနာတွေတွေ့ပါလဲခင်ဗျာ။သဘောတူပါလား။
ဟုတ်ကဲ့ကျွန်တော်လည်းသဘောတူပါတယ်ဟဲ့လားညီငယ်ရေးပြဿနာကိုညီငယ်ရေးပြဿနာကတော့ကျွန်တော်တို့ဒီဘယ်အစိုးရကတက်တဲ့မြန်မာနိုင်ငံမှာအဲ့ဒါပထမဆုံးဖြေရှင်းရမယ့်ပြဿနာဖြစ်နေပါတယ်ဒါလို့ကျွန်တော်ဒီညီငယ်ရေးပြဿနာကအမိတွေ့လာတာကမတော်60ကျော်ဆိုတော့အဲ့ဒီပြဿနာကိုဖြေရှင်းပြီးမှကျွန်တော်တို့လက်ထက်ဒီမိုကရေစီရေးတွေဘာလို့ညာတို့ဆိုတာသိလာရမယ့်ကိစ္စပါအဲ့ဒါတွေမပြီးမရှိရင်ဒီဒီမိုကရေစီရေးဆိုတာလေလူသားချင်းစာနာဟိုဟာလူဘာပြောမလဲလူခွေးရေးလို့တော့ဆိုတာလေဖြစ်လာမှာဘုံဘူးလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဥမောင်ကျော်စံကိုကျွန်တော်မေးချင်တာကအခု NLD အစိုးရဖွဲ့လာလို့ရှိရင်ခုနကပြောတိုင်းသားပြဿနာညီငယ်ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာပို့ပြီးတော့အဆင်ပြေလာမယ်ထင်လားဒါမှမဟုတ်ရှင်အဆင်ပြေပါမလားဆိုတဲ့တန်တရားရှိလားဘယ်လိုယူဆပါလဲ
အဆင်ပြေမလို့တော့ကျွန်တော်ယူဆပါဘူးဘာလို့ဆိုလို့ရှိရင်ဒီနေ့ထိအစိုးရကညီငယ်ပြဿနာကိုဖြေရှင်းမယ်လို့တဲ့တက်မတော်ကတော့ထိုးစစ်ဆင်းနေတယ်အမြဲတမ်းဒါတို့လုပ်နေတယ်ဆိုတော့အဲ့ဒါဒီအစိုးရ NLD အစိုးရလက်ထက်မှာလေဒါဒီလိုမကိစ္စတော့ကျွန်တော်မမြင်ပါဘူးခင်ဗျာ
ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ်သတင်းရှင်တူဖိတ်ခေါ်ကြပါလေကိုခိုင်ဆိုးအမေရိကန်ပြည်အောင်စုကထင်ပါလေကိုခိုင်ဆိုးကြားပါလားခင်ဗျာတူတူတုံနဲ့လုံရင်းဆွေးနွေးလို့ရပါတယ်ကိုခိုင်ဆိုးရဲ့အမြင်လည်းသိကြပါလေ
ဟုတ်ကဲ့ပါကျွန်တော်အခုဆွေးနွေးခွင့်ရတော့ဆက်ကျွန်တော်ကျေးဇူးတင်ပါတယ်အခုအစိုးရဘက်အနေနဲ့နေပြီးရင်ဆိုင်ရမှာကအနောက်ဘက်မှာရှိတဲ့ဘင်္ဂလားဒေ့ရှ်ကပို့ဝင်တဲ့နာမည်မိကွာဝင်ပြီကိုဟာကိုနေပြီနာမည်တမျိုးနဲ့နေလုံးနေတဲ့ရောဟင်ကျဆိုတဲ့ကိစ္စဟာနေပြီနိုင်ငံတကာကနေပြီဖိအားပေးနေတယ်အဲ့ဒီဟာကနေပြီအောင်ဆန်းစုကြည်အနေနဲ့အပထမဆုံးအနေနဲ့နေပြီနိုင်ငံတကာကနေပြီအဲ့ဒါကိုတောင်းဆိုလာမယ်အဲ့ဒါကပထမဆုံးအနေနဲ့အတူဖြေရှင်းရမယ့်ကိစ္စဖြစ်တယ်အဲဒါလူခွေးရဲ့အနေနဲ့နေပြီဒါကအဓိကကအရေးကြီးဆုံးဖြစ်လာပါတယ်နံပါတ်2အနေထားကတော့ဖေဒရယ်ပေးတောင်းစုဒီပြည်တော်စုကတော့ဟိုတိုင်းနယ်ပြည်နယ်ဝင်ပြည်ရန်ပြည်နယ်ရှိခုနေဖွေးစီမလားဟောကိုမောနေပြည်ရန်ဟောအခုလိုပဲဟောသစ်လေးခုနေပြည်နယ်တိုင်းသစ်လေးခုနေပဲဖွေးစီမလားအဲ့ဒါကပြဿနာဖြစ်လာမယ်အဲနောက်တစ်ခုကနံပါတ်3အနေနဲ့ကျွန်တော်ပြောချင်တာကတော့လေယာဉ်မြေကိစ္စအစိုးရကနေပြည်ရန်သိမ်းထားတဲ့လေယာဉ်မြေတွေမတရားသဖြင့်သိမ်းထားတဲ့လေယာဉ်မြေတွေကဒီလေမြေတွေဝင်ပြီးရစစ်တပ်ကစစ်တပ်ပိုင်းနေပြီဆိုပြီးသိမ်းထားတာရှိတယ်။အဲ့ဒါတွေဝင်ပြီးရဒီဟာကမဖြစ်ရှင်းပြီးပြင်နိုင်မှုဆိုလို့ရှိရဒီအခုတဲ့လာမြေအစိုးရအနေနဲ့နေပြီးရဟောရေဆိုင်ရမြေပြဿနာတဲ့ဒီသုံးခုပဲကျွန်တော်ပြောချင်တာကတော့ဘယ်လိုပါပဲ
။ဟုတ်ကဲ့ဥက္ကံဆိုကျေးဇူးပါ။ဆိုင်ဆရာဦးတန်းစွန်းနိုင်လေလိုင်းပေါ်မှာရှိနေတော့ပါပဲ။ဦးတန်းစွန်းနိုင်ကိုပြန်ပြီးအလှည့်ပေးကြပါလိမ့်။ဦးတန်းစွန်းနိုင်ကြားပါလားခင်ဗျ။
ဟုတ်ကြပါလေ
။ဟုတ်ကဲ့ခုနကဒီသရရှင်တွေဆွေးနွေးတော်တာတွေကဥတိုင်းဆွနယ်ဆွေးနွေးချက်မှာပါကျွန်တော်သတိထားမိတာကတော့ငင်းငယ်ရဲ့အတွက်အခက်ခဲရှိတယ်အတိကတော့လက်ရှိမြန်မာစစ်တပ်နဲ့ဆက်ဆံရေးအခြေအနေလို့သဘောတက်ရောက်နေပါတယ်ခင်ဗျာအခုဆိုလဲဒေါန်ဆန်းစုကြည်ကတမရကာဝေးဦးစီးချုပ်နဲ့မကြာတွေ့ဆုံတာတွေရှိပါတယ်ခင်ဗျာအဲ့တော့အမျိုးသားဒီမိုစီဖွဲ့ချုပ်အစိုးရဖွဲ့နိုင်ခဲ့ရင်ဆိုတဲ့အခြေအနေမှာစစ်တပ်နဲ့အရသာအုပ်ချုပ်ရေးပိုင်းနဲ့ဆက်ဆံရေးအလားအလာနဲ့ပတ်သက်လို့ဥတိုင်းဆွနယ်ဘယ်လိုများခံမှန်းပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကမှန်းကြည့်ရတော့ကျွန်တော်တို့ကတုံးကြီးကျွန်တော်တို့ကာကြုံနဲ့တွေ့ဆုံတဲ့အနေထားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအတော်လေးကျွန်တော်တို့ကကြိုဆိုပြီးတော့မျှော်လင့်ချက်တွေရှိပါတယ်။ဒါအဲ့ဒီပုံမှာကျွန်တော်တို့ဟိုအပြန်လာအပြေးယူနေရှိတယ်ဆိုရင်ပြတင်းနေကြပါတယ်။ဟုတ်။ဒါပေမဲ့ဒီတိကျရဲ့ရတ္တဝတ်မှာဖြစ်ခဲ့တဲ့ဖြစ်ပေါ်တိုးဝှက်မှုတွေမျိုးသားပြန်လည်တင်းမြတ်ရေးအတွက်အပြေးယူလုပ်မှုတွေဟာသိပြီးတော့ကျွန်တော်တို့ကြည့်အောင်မြင်မှုရှိဘူးလို့ဒီစားပါတယ်။ဒါကြောင့်လဲဆိုတော့ကြောင်းချက်တစ်ခုကတော့တွတ်တော်တွေမှာကုသတိမှုနဲ့ပတ်သက်တဲ့ကိစ္စမှာဒီဒေါက်တာလိုင်းပြောခဲ့တဲ့ကိစ္စပေါ်မှာ NLD ပါတီကကိုယ်လည်းဒီပြောတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမတော်ကိုယ်လည်းများကနေတော့ထပ်ရပြီးတော့ကန့်ကွက်ပြောဆိုတဲ့အမိသားတစ်ခုဟာကျွန်တော်တို့ဒီတွတ်တော်ရဲ့ဖြတ်သန်းမှုတိုင်းမှာကျွန်တော်ထူးခြားတဲ့အမိသားဖြစ်တယ်။နောက်တစ်ခုကတော့ဘာလဲဆိုတော့ဒီကွယ်ရေးဦးစီးချုပ်ကရက်ဆောင်ကကျွန်တော်တို့ဒီဝီလီတက်တို့မှာပြောခဲ့တဲ့ကိစ္စရယ်နောက်တစ်ခုကကျွန်တော်ဘိုးချုံးမှာပြောခဲ့တဲ့ကိစ္စအဲ့ဒီမှာတုံးတုံးနဲ့သဘောထားတွေနဲ့တကလုံးညီငယ်ပတ်သက်လို့တော့ကျွန်တော်ရင်ထဲမှာသိပြီးကောက်ပါဦးကျွန်တော်တိုင်းပြည်မှာနိုင်ငံရေးချုပ်ချွေးရတာတိုင်းပြည်ကိုသစ္စာဖောက်တဲ့လူတွေရှိတယ်လူမျိုးကိုသစ္စာဖောက်တဲ့လူတွေရှိတယ်နိုင်ငံတော်ကိုသစ္စာဖောက်လို့
ရှိတဲ့အတွက်ကျွန်တော်တိုင်းပြည်ဟာနိုင်ငံကြီးကရှုပ်ထွေးမှုဖြစ်ရတယ်ဆိုတာကျွန်တော်တတ်ချုပ်တော့မှာပို့ပြီးရှုပ်ထွေးတော့တယ်ကျွန်တော်ထင်ပါတယ်ကြောက်ကျင်တဲ့အိဗေကတော့ပါလို့ဆိုဒီအိဗေကြီးကလူမျိုးပေါ်သစ္စာရှိမှဆိုဘာလို့ညှို့လဲဒီနေ့ဖြစ်နေတဲ့အခင်းကျင်းရပြောလို့ရှိရင်တော့ငါးစကူသာလုံးပြင်းရေးမပြင်းရေးဆိုတာလူမျိုးပေါ်သစ္စာပေါ်မှုနဲ့ရှိရဆက်ဆက်မှုရှိရမရှိရဆိုကျွန်တော်စဉ်းစားမိကိစ္စတွေဖြစ်ပါတယ်နောက်တစ်ခုကတော့ဘာလဲဆိုတိုင်းပြည်ပေါ်သစ္စာရှိမှုနော်ကျတိုင်းပြည်ပေါ်သစ္စာရှိမှုဆိုတာတိုင်းပြည်ပေါ်မှာတကယ်နော်ဟိုသစ္စာမရှိခဲ့ဘူးပြောရလို့ရှင်50ခွပတိယချုပ်ပုံအခြေခံဥပဒေကိုနော်ဖြတ်သိမ်းနေတာပြောရှင်ရသူတွေပြောတာအဲ့ဒါကြီ
းဟုတ်
ကျွန်တော်ကမှန်ညမှန်ပြောချင်တာမဟု
တ်ဟုတ်ကဲ့ဦးသ
ားအတိတ်တွေကတော့ဘာလို့ဆိုအဲ့ဒီကိစ္စကြီးဘာချောင်းဒီနေ့ကလာဒီချိန်မှာပြန်ပြီးတော့ပေါ်ထုတ်တာလေဒါအမျိုးသားပြန်လဲတင်းမြင့်ရင်းနဲ့ပတ်သက်တဲ့ဒေါက်တာစုကြည်နဲ့ဒီ energy ပြန်စုကြည်ရဲ့အဲကျွန်တော်တို့ကျင်းပြချက်ကိုဟိုကျွန်တော်တို့လက်မခံရတဲ့လက္ခဏာလားဆိုတော့ကျွန်တော်တို့ဆွေးနွေးနေရတဲ့အကြောင်းပြောတာပါ
ကျွန်တော်တော်ရရှင်နေဘက်လှည့်ပေးခြင်းပါလေဥဒန်းစုနိုင်လေလိုင်းပေါ်မှာခဏနေပေးမအောင်ခင်ဗျာတော်ရရှင်တို့လေလိုင်းပေါ်ရောက်လာလို့အာအရင်ဆုံးကျွန်တော်ဥလှပိုင်ပြည်မြို့ကဥလှပိုင်ကြားပါလားခင်ဗျာခုနဥဒန်းစုနိုင်ဆွေးနွေးသွားတဲ့ပုံမှာ
အမြင်မြင်ပြချင်တာ
ပြောလို့ရပါပြီ
ပြောလို့ရလား
ဟုတ်ကဲ့ပြောလို့ရပါပြီ
ကျွန်တော်ပြောပြမယ်ဒီအခုဒီမှာဟိုဆရာတို့ဒီဟိုင်းထုတ်ထားတာလေအင်တိုင်းတရားပါလေအစိုးရဖြစ်လာရင်ဘာအခက်အခဲပြည်လဲဘာအကျပြည်ကြားမှာအင်တိုင်းတရား
ဟုတ်ပါလေဟုတ်ပါလေ
အဲဒီခေါင်းကြီးကကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ကအခုမကြိုင်ဟိုဟိုင်းနေမှာလေပြောခဲ့တယ်ကြားဟိုတိုင်းမှာတို့အောင်လေတွေ့ရတယ်ဟာညီညာကိုလုပ်မယ်မဖြစ်မနေဒါပေမဲ့ညီညာတို့ကလည်းတရားဥပဒေကိုလည်းသူကပေါ်တိတရားကိုမရဘူးညီညာရေးလုပ်မယ်ဆိုတရားဥပဒေခိုင်မာညီမရမှာဟုတ်ကျွန်တော်တိုင်းပြည်မှာဖြစ်နေတာဟုတ်ကျွန်တော်ဦးသိန်းစိန်ဆိုရဦးသိန်းစိန်ဟာဒီခွဲပြီးဖို့ခြေဟာဘုံချုပ်ဘောကနေဘုံချုပ်ကြီးဘောကနေဘုံချုပ်ဆရာဥပဒေကိုညီအောင်လုပ်ဆွဲခဲ့တယ်ဝင်းကြီးရုပ်ဘောကနေအတီးပြုတ်ခဲ့တယ်သမရဘောကနေဒီခွဲပြီးဖို့အခြေအထိုက်ခဲ့တယ်ဒီခွဲပြီးဖို့ခြေကအုတ်ချုပ်ရေးပိုင်းတိုင်းမှာကျွန်တော်ပြည်တိုင်းရောက်ဝင်ဆွတ်နေတယ်ထောက်ခံရောက်ဝင်ဆွတ်နေတယ်အုတ်ချုပ်ကြတာကြောင့်ဝင်ဆွတ်နေတော့ဒီကျွန်တော်တရားဥပဒေတိုင်းကိုဘယ်လိုမှထိန်းမရောက်ဘူ
းဟုတ်ကဲ့ဦးလှပိုင်ရဲ့ဆိုလိုရင်းကတော့ကျွန်တော်ဒီအုတ်ချုပ်ရေးပိုင်းမှာခက်ခဲရှိနေတဲ့တခြားဆွတ်ဖက်မှုတွေပေါ်ဆိုလိုပုံရပါတယ်ကျွန်တော်နောက်တော့တော်ရရှင်တူဦးကိုအလှည့်ပေးခြင်းပါလေဦးမြင့်သေးတူတူတုံနဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာကျွန်တော်အချိန်လည်းသိမ့်မရတော့လို့ပါ
ကျွန်တော်ဆွေးနွေးချင်တာကတော့ဗျာဒီတက်မတော်ကာကွယ်ဦးစီးချုပ်တဲ့အမေတော်ဆက်သူကြီးနဲ့တွေ့ဆုံပွဲမှာပေါ့နော်အတွေ့အကြုံပဲမှာကျွန်တော်ကတက်မတော်ကိုဂုံတိတ်ခါရှိစေခြင်းနဲ့ဗျာတော့ပြည်သူကလေးစားတဲ့တက်မတော်ဖြစ်စေခြင်းနဲ့ဗျာပြည်သူနဲ့တက်မတော်တဲ့ကိုသိခွဲထားတဲ့ဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေဟလာ2008ဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေကိုပြင်ဆင်ပေးမှသာလျှင်ပြည်ရင်းငြိမ်းချမ်းလည်းရနိုင်မယ်တရားဥပဒေစိုးပွားလည်းရနိုင်တယ်ကျွန်တော်ဒီလောက်ပဲပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာဦးမြင့်ထေးကျေးဇူးပါကျွန်တော်ဦးကျော်လင်းဖိတ်ခေါ်ချင်ပါတယ်ကြံခင်မျိုးကဦးကျော်လင်းကြားပါလားခင်ဗျာ
ဟုတ်ကဲ့အခုကဒီမိုကရေစီပန်းနဲ့ကောင်းမှုတန်းတူရှိတဲ့လူခွေရတဲ့ပတ်သက်လို့ကျွန်တော်ဖတ်ပါရိုက်ရှိဒါကျွန်တော်42ကကပရာရုပ်ပဲပြောခဲ့ရပေါ့ဗျာ free our expression အဲလိုစပြေစုပေါင်းလို့ရှိအောင်မဝင်တော့ကပါတိုင်းကလည်းခွေတော့ဒီကျောင်းကမပြောဘူးနဲ့ free for once နော် free our economy အခုစီဝါရီကြက်တင်းနေတယ်ရေရေဆိုင်မှာသူကဒီကကြီးကြီးမှရေဆိုင်မှာတော့လူတွေကပြောဆိုပြီးတဲ့ခလေးတွေတက်တာဟိုတောင်းနေရှင်းနေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုင်းလေးလိုက်အစီအစဉ်ကူဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်တွေ့ရတော့ NLD မျိုးသားဒီမှုစီဖွဲ့ချုပ်နေနဲ့ရင်ဆိုင်ရနိုင်တဲ့အချက်တဲကိုဒီဥဆောင်ဆွေးနွေးတဲ့ဥတန်းဆွေးနိုင်ရဆပြီးတော့ငင်းညာရင်းနဲ့တိုင်းသားကြီးရကိစ္စရက်တွေကိုဥဆောင်ဆွေးနွေးကြတာတွေ့ရပါတယ်ဒါကြုံလာနိုင်တဲ့နောက်တစ်ဖက်မှာတော့အုပ်ချုပ်ရေးပိုင်းမှာတခြားဒီဝင်းအောင်ဆွတ်ဖက်မှုတွေဒီအခြေအနေတွေကိုရင်ဆိုင်ရနိုင်တယ်ဆိုပြီးတော့တုံ့သက်ဆွေးနွေးတာတွေ့ရပါတယ်ခင်ဗျာကျွန်တော်ဒိုင်းလေးလိုက်အစီအစဉ်အချိန်လဲစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥတန်းဆွေးနိုင်အပါဝင်ခြားတော်ရရှင်တွေအားလုံးကိုဒီကနေပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလေးလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြီပါ
ဒါကတော့ကိုသားညွန့်ဦးတင်ဆက်သွားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ပါရှင်ထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ်ဗုဒ္ဓဖူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပ
ါ American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ကုန်သွယ်ရေးဌာနအကောက်ခွန်နဲ့နေဆက်ဒေတာကာကွယ်ရေးဌာနတို့ကကြွမ်းကျင်ပညာရှင်တွေနဲ့သီရိလင်္ကာနိုင်ငံကအကြီးအကဲအရာရှိအယောက်20ရူဟာသီရိလင်္ကာရဲ့မြို့တော်ကိုလံဘိုမှာဖေဖော်ဝါရီလအတွင်းတွေ့ဆုံခဲ့ကြပြီးကုန်သွယ်ရေးအဆင့်တိုးမြင့်ဆောင်ရွက်နိုင်ဖို့အကောက်ခွန်ဆိုင်ရာလှုပ်ထုံးလုပ်နည်းတွေကိုပြုပြင်ပြောင်းလဲဖို့တို့အတွက်ဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာစီးပွားရေးလုပ်ငန်းတွေအကျိုးဖြစ်ထွန်းဖို့နဲ့ပွင့်လင်းမြင်သာရှိဖို့သီရိလင်္ကာနိုင်ငံရဲ့ပို့ကုန်ပစ္စည်းအလားအလာတွေနဲ့ယင်းနှိမ့်မြုံနံခွင့်တွေအပြည့်အဝတိုးတက်လာရေးနည်းလမ်းတွေရှာဖွေကြပါတယ်။သီရိလင်္ကာနိုင်ငံသားအားလုံးရဲ့အကျိုးစီးပွားဖြစ်ထွန်းပြီး
Siwaye Agang Kaima Labu, Diri Linga Suyaye Tana Sensene Damaka, Bogliga Kanganane, Punto Dutaye Puesi Rineva, American Suyaga Bubon Savianivarello, American the Maji Abdu Kishep Gapiovare, Eri Bubin Janley Rigani, Yebare Sumchatrigo, Siwaye Lampun Bitare, Diri Linga Nangaye, Gongtoye, Nebesi, Posambi Mapchangle Dugasovare. American Tayunga Jimu Jimbare Toyaja, a load of all sooner where he got me. Kaba Gondoye Puesi, Gondoye Saya, the board to Nijet with Simeon Boundringa, Dirling and Nanga yet, than later and Kaima Mune, Bobi Yeba Gamone, Chini to Kugo Yashi Lava Lame. Didreson Sunu Murigani, a diga jarre, Simeon Sikanrigo, Tama Jatamu, Dambone, Bessi Musa, Tama Murine, a Kakon Saya, Yuga Muri Bawene, Dirling and Nanga yet, Yebare, Pogo and Chicane, Pumpio Yet Season Rigo Sunriga Javare. Dare Maga, Nunene, Kaya Saint, the Aduji, a Yau Donzegole, a Kakon, Yuga Murine, Patelu, the Yaja, the Nambigavare. Dirling and Nanga Mate, when Siwaye Long and Rigo. เจเจปั่นๆตุ๊ดแตอ๋องส่งเหยียดชิฮาดิตากันซีบอยยีลงงานชินรินเนอเมริกันคอมมูนิตี้ทัดดูทัดญาอโจคันซาจายามาဖြစ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုဥပဒေရေးရာဌာနCLDB ရဲ့ဥပဒေရေးရာအကြံပေးမီကယ်မက်မီလန်ကပြောပါတယ်ဒီလိုကြီးမားကျယ်ပြန့်တဲ့ပြည်ပြမှုတွေကနေတိရိလင်္ကာနိုင်ငံကစီးပွားရေးဟာကမ္ဘာဝယ်လို့အားစီအထိဆက်ဆက်မှုရှိလာအောင်အားကောင်းခိုင်မာလာပါလိမ့်မ
င်းဆောင်ရွက်ဖို့ရထားချက်တွေကပထမဆုံးတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တိရိလင်္ကာနိုင်ငံအတွင်းမှနဲ့ဒေသရင်းမှာသာမကကမ္ဘာတဝန်းကုန်သွယ်ရေးလုပ်ငန်းတွေအဆင်ပြေချောမွေ့စေဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိလာဖို့စီးပွားရေးလုပ်ငန်းဆိုင်ရာအကောက်ခွန်ကိစ္စတွေတိုးတက်လာစေရေးတိရိလင်္ကာနိုင်ငံနဲ့အတူပူးပေါင်းဆောင်ရွက်နေရတဲ့အတွက်ဂုဏ်ယူလျက်ရှိကြပါရှင
်။မိဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Internet Website မှာသွားရရှင်နေနားဆင်မယ်ဆိုရင်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ဗုဒ္ဓဖူးနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကြေညာဖို့ချိန်ရောက်ပါပြီ။ကိုဇော်ဝင်းနိုင်ကပြောပြမှာပါရှင
်။ပြည်내ပေါင်းဆက်နေပြည်내မှာအရေးကြီးလာတဲ့အင်္ဂါနေ့ကကျင်းပတဲ့ Super Tuesday Party တွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်ပွဲတွေမှာ Republican က Donald Trump နဲ့ Democrat က Hillary Clinton တို့ကသမ္မတအတွက်သူတို့သက်ဆိုင်ရာပါတီတွေရဲ့အမည်တင်သွင်းမှုရနိုင်ဖို့ပုံမှုအခြေအနေကောင်းနေပါတယ်။ဂျော်ဂျီယာကနေအလာစကာအထိပြည်နယ်ပေါင်း၁၂ပြည်နယ်မှာမဲဆန္ဒရှင်တွေကမဲပေးလျက်ရှိကြတာမှာအမေရိကန်အရှိတ်အဝါချမှာရှိတဲ့တချို့မဲယုံတွေအနေနဲ့ဒေသဆန္ဒကြီးည9နာရီမှာပိတ်ကြမှာဖြစ်ပြီးမကြမ်းမီအတွင်းကနအူးအနိုင်ရှုံးစင်းတွေထွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုအတန်လွင့်ချိန်အထိသတင်းဌာနတွေကကြိုတင်ခန့်မှန်းချက်တွေအရဒီမိုကရက်တစ်ပါတီက Hillary Clinton ကဂျော်ဂျီယာနဲ့ Virginia ပြည်နယ်တွေမှာအနိုင်ရရှိနေပြီး Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကတော့သူ့ပြည်နယ်မှာအနိုင်ရရှိထားတယ်လို့ဆိုပါတယ်။နိုင်ငံရေးဝန်ကြီးဟောင်း Hillary Clinton က Florida ပြည်နယ် Miami မြို့မှာမကြခင်မှာမိန့်ခွန်းပြောကြားဖို့ရှိပြီး Sanders ကတော့သူ့ပြည်နယ်မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ Republican Party ဘက်ကတော့ Georgia ပြည်နယ်မှာ Donald Trump ကအနိုင်ရမယ်လို့ဆိုပါတယ်။ Virginia ပြည်နယ်မှာတော့ Trump ကအသာစီးရနေပေမဲ့လည်း Florida ပြည်နယ်အထက်လွှတ်တော်မှ Marco Rubio ကနောက်ကနေကတ်လိုက်နေတဲ့အတွက်အနိုင်ရှုံးသေးသေးကွဲကွဲမသိရသေးပါဘူး။အနောက်အုပ်စုနိုင်ငံတွေအပေါ်အနိုင်မရမီအစ္စလာမစ်နိုင်ငံတော်ထူထောင်ကြောင်းထုတ်ပြန်မဲ့ IS အစ္စလာမစ်စစ်သွေးကြွတွေရဲ့ကြိုးပမ်းမှုမှန်သမျှဟာအောင်မြင်မှုရမှာမဟုတ်တဲ့ကြောင့်အိုဆာမင်ဘလာဒင်ကသူ့မသိခင်မှာကြိုတင်ဟော့ဂင်းထုတ်ခဲ့ပါတယ်။သမ္မတလောက်အမည်စင်းတွေကိုလွတ်တော်နေရတဲ့တမတော်သားကိုယ်စားလှယ်အုပ်စုအဖွဲ့တွေအနေနဲ့မလ10ရက်နေ့မှာအပြစ်သက်တင်သွင်းဖို့ပြည်ထောင်စုလွတ်တော်နိုင်ငံကမန်းဝင်းခိုင်တန်းကမနေ့ကကြေညာလိုက်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကကျင်းပခဲ့တဲ့ဒုတိယကြိမ်ပြည်သူ့လွတ်တော်ကနေဒုသမရအမည်စင်းပြည်ထောင်စုလွတ်တော်ကိုတင်သွင်းခြင်းကိုမလ18ရက်နေ့လို့သတ်မှတ်ခဲ့ပြီးမှမလ10ရက်နေ့ကြာသပတေးနေ့ကိုပြင်ဆင်သတ်မှတ်လိုက်တာဖြစ်ပါတယ်
။ဒါကတော့နောက်ဆုံးရသတင်းတွေနဲ့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးဝေဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါရှင်။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ခဲ့တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.